Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနေငယ်တော့အားလုံးဒီရက်တွေပေါင်းကကင်းဝေးကြပါစီကြောင်းသူမကောင်းတောင်းပါတယ်ခင်ဗျာ။ VOA အမေရိကန်တန်ရဲ့2021ခုနှစ်ဇွန်လ16ရက်ဗုဒ္ဓညဘက်အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်သိမ်းပါ။ဒီအစီအစဉ်လေးကို light meter 38 32 51နဲ့ဒုတိယနိုင်ဘက်မှာ high meter 190 kHz 905တို့ကနေဖမ်းယူနိုင်နိုင်တယ်လို့ view website burmese.viewnews.com နဲ့ facebook စာမျက်နှာ view burmese news မှာလည်းတိုက်ရိုက်နိုင်ပါတယ်။ဒီညအစီအစဉ်မှာနောက်ဆုံးရထိတ်တန့်သတင်းတွေကိုအရင်ပြောပြမှာဖြစ်ပြီးသတင်းတွေကိုကြည့်ဒီထဲမှာ NCA လက်မှတ်ထိုးထားတဲ့ New Zealand နိုင်ငံဖွဲ့တွေနဲ့ Thai Australia ကတီးခြားစီတွဲဆုံဆွေးနွေးခဲ့တဲ့အဓိကအကြောင်းရင်းပါများပါလဲ။
အဲ့ဒီတိုင်းနေပါလားချိုးပေါက်ပြီးတော့တိုင်းမလားပြည့်ရဲ့တဲ့အဲ့ဒီတိုင်းနေတဲ့ငငယ်လုံးကနေဆက်လုပ်တယ်ဆိုတော့ခိုင်ကသူလိုအပ်တယ်လို့ပြောပါတော့ဗျာ
ဒီသတင်းပြည့်စုံတဲ့အတူအိန္ဒိယမီဇိုရန်ပြည်နယ်ဘက်မှာခိုလုံနေတဲ့မြန်မာနိုင်ငံသားတွေကိုမီဇိုရန်ပြည်နယ်အစိုးရကငွေကြေးအထောက်ပံ့နဲ့ကူညီမယ်ဆိုတဲ့အကြောင်းစစ်ကောင်စီကခန့်ထားတဲ့ဥဆိုရေးမှုနဲ့သတင်းပေးလို့ဆွဆွဲခံရသူတွေကိုလုံခြံတက်ဖြတ်တာတွေပိုဖြစ်လာနေတာကင်းမရွာမီးလောင်ကျွမ်းမှုဒေသခံတွေနဲ့စစ်ကောင်စီဘက်ကပြောဆိုချက်တွေရူညာဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကို UNICEF ကကောက်ယူတဲ့ပေါ်ဒုက္ခသည်တွေကိုယ်တိုင်ကဘယ်လိုမြင်ရလဲဆိုတာတွေကိုပြောပြပါမယ်တင်ပတ်စဉ်ကဏ္ဍတွေဖြစ်လူနဲ့ကျမ်းမာရေးမြမအရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုညာလောင်နဲ့ကိုဝင်းမင်းတို့တို့ပြပါမယ်ခင်ဗျာ
။မြမစစ်ကောင်စီတပ်တွေနဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေပေါ်ပေါက်နေတာကြောင့်မတည်မငြိမ်ဖြစ်နေချိန်မှာမြို့ကြီးတွေမှာလည်းစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးတာဝန်ရှိသူတချို့လှုပ်ကြံတပ်ဖြတ်ခံရတာတွေပိုတွေ့လာရပါတယ်။ဒီကနေ့မနက်ပိုင်းရန်ကုန်လိုင်သာယာမြို့နယ်တဲကရက်ွက်အုပ်ချုပ်ရေးမှူးတယောက်တနက်နဲ့ပြစ်ဒတ်ခံခဲ့ရပါတယ်။ကြောက်တမ်းမြို့မှာလည်းစစ်ကောင်စီကခန့်ထားတဲ့ပညာရေးမှူးတယောက်ဒီကနေ့ပဲတနက်နဲ့ပြစ်ဒတ်ခံရပါတယ်။ဘသူလက်ချက်လဲဆိုတာကတော့မသိရပါဘူး။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့နဲ့တရင်မေးအဖြစ်ကြော်စောသူတချို့ဆက်တိုက်ဆိုသလိုလှုပ်ကြံတက်ဖြတ်ခံရပါမယ်။ပညာရေးဝန်ထမ်းတို့လှုပ်ကြံခံရတာကတော့တပတ်ပမဆုံးအချိန်မှာဒီလိုမတိမငြိမ်မှုတွေကြားစစ်ကောင်စီကလုံခြုံရေးတင်းကြပ်ထားပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့ကြိုးကြားပေါ်ပေါက်နေပါတယ်။လက်ရက်ဆန္ဒပြပွဲတွေနိုင်ငံအနှံ့ကျင်းပနေဒီမှာပဲဒေသအလိုက်ကကွယ်ရေးတပ်ဖွဲ့တွေရဲ့လက်နက်ကင်တော်လာမှုတွေကလည်းနေ့စဉ်နဲ့အမျှတိုးလာနေပါတယ်။စစ်ကောင်စီဘက်ကလည်းအင်အားသုံးနေနေလာတာကြောင့်နိုင်ငံတော်နေရဆွန့်ခွာပြီးတောတောင်တွေထဲထွက်ပြေးနေရသူပြည်သူသိမ်းချီရှိလာပါတယ်။မိုးရသည့်ကာလတောတောင်တွေထဲထွက်ပြေးပုံအောင်နေရတဲ့စစ်ပေးဆောင်ဒုက္ခသည်တွေအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းလူမှုကွန်ရက်ရဲ့အဖွဲ့တွေကပြောပါတယ်။ NLD အစိုးရလက်ထက်ချင်းမြင်တဲ့ဝန်ကြီးချုပ်ဆလိုင်းရန်လွယ်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုနှက်ဆက်ဖြတ်ကျော်တင်ဆောင်လာတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဖမ်းဆီးမှုတွေကြောင့်အိန္ဒိယချင်းအိန္ဒိယနိုင်ငံတွေဆက်မီဇိုရန်ပြည်နယ်တွေကိုထွက်ပြေးတန်းရှောင်လာသူသက်တောင်းနေပါရှိပြီးတော့အဲ့ဒီအထက်မှာပြီးခဲ့တဲ့ရွေးကောက်ပွဲအနေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်အမှ20ကျော်ပါတဲ့အကြောင်းအိန္ဒိယ NDTV သတင်းကဖော်ပြပါတယ်။စစ်အာဏာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်တော်လှန်နေကြတဲ့ချင်းဒေသခံပြည်သူကကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်လည်းမင်းသားဖလန်တီးတိမ်စားတဲ့ချင်းပြည်နယ်ထဲကမြို့တွေကနေမီဇိုရန်ပြည်နယ်ထဲထွက်ပြေးတင်းဆောင်သူပို့ပြီးတော့များပြားနေတယ်လို့လူခွင့်ရအဖွဲ့တွေကပြောပါတယ်မီဇိုရန်အခြေစိုက်ချင်းလူခွင့်ရအဖွဲ့ CHRO ကတော့ထွက်ပြေးလာတဲ့ဒုက္ခသည်2000ဝန်းကျင်ရှိသွားပြီလို့ပြောပါတယ်ဒီလိုထွက်ပြေးတင်းဆောင်လာသူတွေကိုတော့မီဇိုရန်အခြေစိုက်အရက်ဖက်လူခွင့်ရအဖွဲ့တွေနဲ့ NGO တွေကသူတို့ရဲ့နေထိုင်စားသောက်ရေးကူညီပေးနေတယ်လို့မီဇိုရမ်အစိုးရတာဝန်ရှိသူတွေကပြောပါတယ်မီဇိုရမ်ပြည်နယ်တဲကိုတင်းဆောင်ရောက်ရှင်တဲ့မြန်မာစစ်ပေးဆောင်တဲ့အတွက်ငွေကြေးအကူအညီပေးသွားမယ်လို့လည်းမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကနေမနေ့ကပြောဆိုသွားတယ်လို့မီဇိုရမ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်မချာသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံရွန်ဂျာဒုက္ကဒစ်ကန်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထူးတွင်ကြီးလက္ခဏာတပါပြီး Volkan Bokia ဟာမနေ့ကအွန်လိုင်းကနေကျင်းပတဲ့ရွန်ဂျာအရေးနိုင်ငံတကာတန်တမာတွေရဲ့အစီအစဉ်ဆွေးနွေးပွဲကိုတက်ရောက်ပြီးတော့ဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အဓိကဆွေးနွေးခဲ့ပါတယ်။ The rights of Rohingya to citizenship and to freedom of movement ရွန်ဂျာဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်အခွင့်အရေးနဲ့လွတ်လပ်စွာသွားလာခွင့်တွေကိုအာမခံဖို့လိုသလိုသူတို့အပေါ်မယုံနိုင်လောက်အောင်ဆိုးရတဲ့အကြမ်းဖက်မှုတွေကျူးလွန်ခံရတာမျိုးကကာကွယ်ပေးရပါလိမ့်မယ်။ရွန်ဂျာအပါအဝင်ပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးခိုလုံသူတွေနေရက်ကိုဂုံတိတ်ခါနဲ့အညီသူတို့ဆန္ဒအရပြန်နိုင်ဖို့လဲအကျွင်းမဲ့ဆက်နွယ်နေပါလေလို့ကုလသမဂ္ဂအထွေထွေကြီးလက်ခံတပါပြီဘော့ကီယာကပြောဆိုတဲ့အကြောင်းသူ့ရဲ့ပြောခွင့်ရသူ Amy Quandrega, Gulatamga, Tana Choma, Jimbara, Trinza, Shilling by Matio Sutaraba, Yamananga Master Anna Timu Popokeraja, Runja Yakisapo, Nangagaya, Seven Zamu, Yoja Matuazi, Tamajirine, Luque Losha to Reef Maniga, Olangani Sunu Keraba, Gulatamga Saya, Bangladesh Tanyong, Canada, Saudi Arabia, Turkey Tanyong Rene, Global Center for Responsibility to Protect Uga Season Jimbara Pibare. မြန်မာနိုင်ငံဖက်မှာရွင့်ကြားဆိုတဲ့နာမည်ကိုလက်မခံသလိုဒုက္ခသည်တွေနေရာပြန်ပို့ရေးအစီအစဉ်တွေလည်းမအောင်မြင်ပဲဖြစ်နေခြင်းမှာမြန်မာအရေးလက်ရှိအခြေအနေနဲ့ရွင့်ကြားလူနည်းစုအပေါ်ရက်ခတ်မှုကောင်းစင်တဲ့ဆွေးနွေးပွဲကျင်းပါတာပါတိအတွက်အတွင်းတောက်ကြနေကုလသမဂ္ဂထွေထွေညီလာခါမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရားမဲခွဲအတည်ပြုဖို့ရှိသလိုကုလသမဂ္ဂအတွင်းမှာချုပ်ရဲ့ Pilabilo, American Kuza Yoga, Kakwe, Tenyo Yitana, CDC Ga Ingani Mapiaware, Julang Ayaneti, America Ma, Pogu Kayadu, the Seya Kainolama, Delta Bizab Yang, Pogu Kanabiro, Kuseta, Nyalonetin, Yoga, Laknale, Popianello, Piaware, Delta Bizab Yang, Pogu Kayaye, Bainara, Muwe, O Anna, Asa Atau Piata, Aja Ayon, Ane Larane, A Sidney Najin, Kaikerari Kazarelo, Jamai Pina Shinuka Piaware, ကာကွယ်ဆေးထုတ်မှုနဲ့ကွဲနေတာကြောင့်ပိုကူဆက်မှုတစ်ချို့ပြောင်းလဲတဲ့လာမာကိုလည်းပညာရှင်တွေဆိုရင်နေပါတယ်အခုဆိုရင်နိုင်ငံပေါင်း86လေးနိုင်ငံမှာဂျယ်တာဗီဇပြောင်းပို့ကူဆက်နေပြီးတော့ဗြိတိန်နိုင်ငံမှာအများဆုံးမှာကမ္ဘာ့ကျန်းမာရေးအဖွဲ့ AstraZeneca စေကတော့60ရာခိုင်နှုန်းကာကွယ်နိုင်တယ်လို့လည်းပြောထားပါတယ်။ဒီအချိန်မှာပဲအမေရိကန်ကကိုဗစ်ကူးခံရသူ25ရာခိုင်နှုန်းလောက်မှာအခြားကျန်းမာရေးပြဿနာတွေနဲ့ကြုံတွေ့ခဲ့ရကြောင်းလေ့လာမှုတစ်တရမှာတွေ့ရှိလိုက်ပါတယ်။ကျန်းမာရေးအာမခံကုမ္ပဏီတွေစီငွေတောင်းခံလွှာတင်လာတဲ့လူနာပေါင်း2000လောက်တို့ရဲ့ဒေတာတွေကို FAI အဖွဲ့ကနှစ်ထောင်နှစ်ဆယ်ဖေဖော်ဝါရီလကစပြီးတော့တနစ်တာလေးလာကြတာပါရောဂါလက္ခဏာကြာရှည်ခံစားရတဲ့လူနာတွေမှာနှာကျင်ကက်ခဲတာအသက်ရှူကြတာ
ရေမရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိ၅ဒိုမီတာ31kHz 93.9၅ဒိုမီတာ31kHz 93.9၅ဒိုမီတာ95kHz 55.9တို့ဖြင့်စနေတိုင်းဝေမှာလှိုင်းလိုက်မီတာ190kHz
ဗိုလ်ဒူးနေညာပိုင်းဗီအိုအေအမေရိကန်တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့သမိုင်းဝင်နိုင်ငံရေးကြားနယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာအခုစဆွေးနွေးနေပါပြီ။စီးရဲခေတ်နောက်ပိုင်းဒီကမ္ဘာအင်အားကြီးနှစ်နိုင်ငံဆက်ဆံရေးတင်းမာလာနေချိန်မှာနာယီတွေ့ချီကြာမဲ့အခုထိပ်သီးဆွေးနွေးပွဲ Yaru, Adiga Bale, the Dental Dile, a Tian Dine, you, Yaya, Katwaga Bale. Tamara Putin Baga Satyama, Denis Sinuwe Chilabu, Satin, Chubanke Mupo, Tamara Paitango, Chizu Tinjang, Chogabi, Agulu, a Wajigani Layara, Tale, Timatu, Tejoga Bale. Tamara Putinga Sapi, American and Russia, Chatana, Kisayatri, and Yaji Supon Laramu, Agulu, a Mienzon Sin, Siwe, Lua Layama, Shala Gong Tame, Siwe, Chipole, Miolin Charilu Subale. Agulu, Piola, Tamara, Piden Bacale, Chizu Tinjang, Ninja Dada, Pian Piogabi, Jin Pima, Pioga de Lube, Lukura, Minnesota, and Tuidaga, Amiran, Pukamu, Melu, Yusa, Tajale, Tepiogabale. Together, a good twist of Mugani, Nananga, Pugan, Sayanae, Quelandigo, Napet Gonsandri, Lena, Johnny Vime, Napet Dima Muri, Shochai, Dutemu, Yabugaro, Taman Yolin Jabu, to Pio Tabale. A good Teddy Senewema. Chimare the water in Yimuri Yabu Kinjente, Napemachina Dari, Jovoga, Pumiani, the Lule, Tonda Muri, Chani Valley. American Titan Yashi Dugale, a good Sunuwagan, a Chimara Yala to Tulabu, Mulin Tabulu, Tamara Bade, Sutherland, Twakis, and a few in it, the child in Dogo, Air Force One, Lee and Jibama, Shinjage Valek. It's resident in a Palestine, Kaza, Kanyan, Tidago, Lejangani, Jiminet, and Sata Kale Valek. Jigger Lagabe, Napaja, Satya Jas, the Boya Sangabi, Potomazo, then Takagerava. Palestine Bagani, Poland, Bare, Movia Bounding, Sutton Gerebo. ကျန်တုံ့ပြန်တိုက်ခိုက်ခဲ့တာလို့အစ်စရေလကဆိုပါတယ်အထူးရပြီးသုံးဖက်အတွင်းဖြစ်လာတဲ့အခုအစ်စရေလကြောင့်တိုက်ခိုက်မှုတွေပါလက်စတိုင်းဟာမတ်စ်တပ်ဖွဲ့ရဲ့စီးရေးစီဝေးလုပ်တဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ်စရေလကဆိုပါတယ်ဒီမတိုင်ခင်အစ်စရေမျိုးသားရေးဝါဒီတွေအနေနဲ့အရှိဂျေရုဆလင်မှာမနေ့အင်္ဂါမှာအစ်စရေတပ်ဖွဲ့လက်ဖို့ပြင်ထားတာကိုဆက်လုပ အနောက်ဘက်တတိုင်းတွေစီကိုချီတက်ခဲ့ကြပါတယ်ချီတက်ခဲ့ကြသူတွေကတချို့ကတော့အာရဗ်တွေကိုတပ်ပစ်မယ်လို့ကြေညာခဲ့ကြပါတယ်ခင်ဗျအီရန်အနေနဲ့ရုရှားရဲ့ခေတ်မီဂျူဒုစနစ်ကိုဝယ်ယူပိုင်ဆိုင်လို့ကြောင်းပြောလာတာကအမေရိကန်လုံခြုံရေးအတွက်ဒေတာတွေမှာစိုးရိမ်ကြမရှိဘူးလို့ဆိုလိုက်ပါတယ်အရှေ့လေပိုင်းဒေတာဆိုင်ရာအမေရိကန်ကုကယ်ရေးစစ်ဌာနချုပ်တမ်မူဂျီဘူချိုဂျီဖရန့်မက်ကန်စီက VOA နဲ့အင်တာဗျူးရမှာအခုလိုပြောခဲ့ပြီးအခုရုရှားဂျူဒုစနစ်ကပြစ်မှတ်ချိန်ရမှာမထီရောက်ဘူးလို့ဆိုလိုက်ပါတယ်ရုရှားလို Canopus 5 satellite မျိုးစားကအများကြီးသုံးစားလို့မရဘူးဥပမာကြောင်ကားတစ်စီးရဲ့အရွယ်စားကိုလောက်ပဲကြည့်လို့ရနိုင်မှသာဖြစ်ပြီးဒါကဒေတာတွေမှာစွန့်ရည်ကြအတိအကျမဟုတ်ပါဘူးလို့ဘူချိုဂျီမက်ကန်စီကဆက်ပြောခဲ့ပါတယ်။ဒါ့အပြင်အီရန်စစ်ရာရှိတွေအနေနဲ့2018ခုနှစ်တည်းကရုရှားကိုအကြိမ်ပေါင်းများစွာသွားခဲ့ပြီးအခုဂျူဒုတွေဝယ်ယူအလေးနဲ့လုပ်ခဲ့ကြတယ်လို့လည်းအရှေ့လေပိုင်းစစ်တပ်အမေရိကန်ရာရှိတွေက Washington Post သတင်းစာကိုအခုမတ်လဆော်ပိုင်းတုန်းကပြောခဲ့ပါသေးတယ်။ဘူဂျိုဂျီမက်ကန်စီကလည်းအခုရုရှားဂျူဒုစနစ်ကအရသာသုံးတာဖြစ်ပြီးတချို့အားကောင်းတဲ့ကင်မရာတွေဆိုရင်ဒီဂျူဒုကရတဲ့ပုံရိပ်တွေထက်တောင်ပြသသေးတယ်လို့ထည့်ပြောခဲ့ပါသေးတယ်ခင်ဗျ။တရုတ်စစ်လေရင်28စီထိုင်ဝမ်လေပိုင်နဲ့ထဲဝင်ရောက်လာခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ထိုင်ဝမ်နောက်တောင်ပိုင်းလေကြောင်းကာကွယ်ရေးသတ်မှတ်စုံတွေကိုတရုတ်တပ်ခတ်ရေးချက်လေရင်တွေနဲ့ဘုံကျဲလေရင်တွေအစုတစ်ဖွဲ့ဝင်ရောက်ပြန်တန်းသွားခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ဒီပေါ်ထိုင်ဝမ်လေတပ်ဘက်ကလည်းလေရင်ပေါင်းများစွာပြန်စီလွတ်ခဲ့ပြီးလေကြောင်းကာကွယ်ရေးစနစ်ကိုပါအသင့်အနေထားစတင်ထားခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆက်ပြောခဲ့ပါတယ်။တကယ်တော့ပြည်ုံအနေနဲ့ထိုင်ဝမ်ပေါ်ဖိအားပေးတဲ့အနေနဲ့အခုလိုစစ်လေရင်တွေအပြင်စစ်သမောတွေကိုလည်းအရင်နှစ်နှဲငယ်အတွင်းမှာထိုင်ဝမ်ပိုင်နဲ့တည်းအချင်းချင်းစစ်လက်မှုတွေရှိခဲ့ပါတယ်။အခုအတီလာတို့ကလည်းတရုတ်စစ်လေရင်25စီကိုထိုင်ဝမ်ရဲ့လေကြောင်းရန်ကာကွယ်ရေးသတ်မှတ်စုံတွေကိုဝင်ရောက်ပြန်တန်းခဲ့ပါသေးတယ်။ဒါအပြင်အခုတစ်ခေါက်မှာတရုတ်ဆိုရပြောခွင့်ရကG7 ဆက်မှုထိပ်သီးခရနိုင်ငံထိပ်သီးပွဲပြီးတရုတ်ပြည်ရင်းရေးကိုဆွတ်ဖက်တဲ့အနေနဲ့ထိုင်ဝမ်ရေလက်ကြားတစ်လျှောက်တင်းမာမှုတွေကိုငြင်းငြင်းကြဲကြဲဖြေရှင်းဖို့တနင်္ဂနွေနေ့ကတောင်းဆိုချက်ထုတ်ခဲ့တာပေါ့အခုလိုတုံ့ပြန်ဆောင်ရွက်ခဲ့တာပါလို့ပြောခဲ့ပါသေးတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုလည်းလောက်နဲ့ကိုဝင်းမင်းတို့ပြောပြသွားတာပါသတင်းပတ်ဆင်ခန္ဓာတွေမတိုင်ခင်သတင်းပေးပို့ချက်တွေအရင်နားဆင်ရပါမယ်ရည်စုံတော့လူမျိုးစုနဲ့ကိုင်ဖွဲ့တွေကိုထိုင်းဆွေကတွေးဆုံဆွေးနွေးနေတာဘာကြောင့်လဲဆိုတော့ပြောပြပါမယ်မြန်မာနိုင်ငံလက်ရှိချိန်နဲ့ပတ်သက်လို့တွေးဆုံဆွေးနွေးဖို့အတွက်ဆိုပြီးထိုင်းဆွေကတနိုင်ငံလုံးတိကျတက်ခဲမှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ဒိုင်းသာလနဲ့ကိုင်ဖွဲ့တွေကိုကမ်းလှမ်းထားပါတယ်ဒီကမ်းလှမ်းချက်ပေါ်ဒိုင်းသာလနဲ့ကိုင်ဖွဲ့တွေဘက်ကဘယ်လိုသဘောထားပါလဲတွေးဆုံမှုအခြေအနေရောဘယ်လိုရှိပါလဲဒီအကြောင်းရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုသိန်းထိုင်ကပြောပြပါမယ်ခင်ဗျာ
လက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးထိုင်းနိုင်ငံဆိုရကNCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုမေလစောပိုင်းကစတင်ကမ်းလှမ်းခဲ့တာပါဒီလိုကမ်းလှမ်းခဲ့တာနဲ့ဒီတချို့လက်နက်ကိုင်ဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ပုံမျိုးသားလူမျိုးရေးဖွဲ့ချုပ် PNL ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာက VOA ကိုပြောပါတယ
်ကျွန်မေလတော့တစ်ခါတွေ့တယ်မေလတော့ကပုံဖွဲ့ပဲတွေ့တယ်သူညီတွေ့တယ်အာဆီယံကတွေ့တယ်ခင်ဗျညီတွေ့တယ်အဲ့ဒီ၃နေရာသွားတွေ့လာတယ်ကျွန်တော်လိုက်နေတယ်မင်းတို့ NCA တိုင်းနေပါလားချိုးပေါက်ပြီးတော့တိုင်းမလားမေးတယ်တဲ့ NCA တိုင်းနေတယ်ငယ်ငယ်လုံးဝနေဆက်လုပ်တယ်ဆိုရင်တော့ဆိုင်ကသူလိုအပ်တယ်လို့ပြောပါတော့ဗျာတိုက်ဖို့ဆုံးဖြတ်တယ်ဆိုရင်လည်းတိုက်ပြောသူကတိုက်ကြတော့ဟိုအားမသိဘူးပေါ့ဒါပြောပြောတာမင်းတိုင်းဆက်လုပ်ပေါ့ဒီစားချက်ရေးချက်ထိန်ပေါ့ဒါကြတယ်သူတို့နဲ့အဆင်ပြေတယ်ပေါ့
ဒီလအတွင်းမှာတော့ NCA ပြည့်ရက်ဆယ်ပွဲနဲ့တွေ့ဆုံမှုကံလန်းခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်ဒီတွေ့ဆုံပွဲဟာထိုင်းဆိုရရဲ့တပွဲချင်းတွေ့ဆုံဆွေးနွေးမဲ့အလားအလာရှိနေပြီးဘယ်အချိန်ဘယ်နေရာမှာတွေ့ဆုံမယ်ဆိုတာကိုတော့ ဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေမရှိသေးပါဘူးထိုင်းဆိုးရဘက်ကကလန်နာကိုပြီးခဲ့တဲ့တစ်ပတ်ကျော်ကကြောင်းကြားခဲ့တာဖြစ်တဲ့ကြောင်းနဲ့ထိုင်းဆိုးရနဲ့တွေ့ဆုံဆွေးနွေးမဲ့အလားအလာကိုရခိုင်ပြည်လူမျိုးရေးပါတီဒုက္ခရာဒေါ်စောင်းမြရစာလင်းကအခုလိုပြောပါတယ်ကျမကတော့အဲခေါ်တဲ့အကြောင်းရင်းကိုတော့ကျမမတွေ့ဘူးဒါပေမဲ့ကျမတို့ရုံကပြောတာကတော့ဒီထိုင်းကအစိုးရကလူတို့တွေနဲ
ဒီလိုတွေ့အဖွဲ့တိုင်းကိုဖိတ်ခေါ်တယ်ဆိုတာမျိုးကတော့ကျမတို့စာကိုရတယ်ရတယ်ဆိုတော့ကျမတို့ကစဉ်းစားတယ်ခိုင်းပဲကမ်းကိုကျမတို့တော်လို့မရဘူးခုလုံးလုံးစင်မှာခေါ်ရသေးနေရှိတယ်အဲ့ဒါကြောင့်မလို့ကျမတို့ကတော့အကြောင်းပြန်လာကတော့ဒါအကြောင်းနဲ့တွေ့မှလည်းတွေ့မယ်ဆိုလို့ရှိရင်ကျမတို့ကအွန်လိုင်းနဲ့တွေ့မယ်လို့ပဲကျမတို့ပါတီအနေထားကတော့အဲ့လိုပဲစာပြန်ထားပါတယ်ဒါနဲ့
ထိုင်းဆိုရဘက်ကဂလန်ခဲ့တာကိုပြီးခဲ့တဲ့တပတ်ကျော်ကအကြောင်းကြားခဲ့တာဖြစ်ကြောင်းသူကပြောသွားပါတယ်အဓိကဒေသုံစင်းလေးတာကိုဂလန်ခဲ့တာကတော့မြမပြည်နိုင်ငံကြီးနဲ့ပတ်သက်ပြီးအဖြေရှာနိုင်ရေးဖြစ်နိုင်ခြေရှိတဲ့အကြောင်းတော့ဆုံးမရစာလင်းကသုံးသပ်ပြောဆိုပါတယ်
ဒီမှာဖြစ်နေတာကတော့ဒီထိုင်းဆိုရအနေနဲ့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာတစ်ဖွဲ့ချင်းစီရဲ့စံတာသဘောထားကိုမင်းနိုင်တယ်အဲဒီလိုရှိတဲ့ဒီလိုတွေကဒီလက်ရှိနိုင်ငံရေးအခြေနိုင်ငံရေးအခြေအနေတစ်ခုအပေါ်မှာတစ်ခုခုဘယ်လိုအဖြေရှာနိုင်မလဲလို့စဉ်းစားတဲ့ပုံများဖြစ်လေမလားပေါ့အဲ့လိုပုံစံမျိုးကျွန်တော်စဉ်းစားပါတယ်တိုင်းနယ်နဲ့ကိုင်ဖွဲ့ရင်းအနေနဲ့နေရာဒေသဒီ
ကျွန်တော်တို့ရဲ့ဆက်နွယ်ပြပွဲလေးနိုင်ငံနောက်ကျင်းပနေဒီမှာပဲဒေသအလိုက်ကကွေတပ်ဖွဲ့တွေရဲ့ရောက်ရဲ့ခက်ပန်းနာတွေရှိနေပါတယ်ခင်ဗျာဒီမျိုးစုနဲ့ကင်ဖွဲ့တွေကိုတိုင်းစုရောက်ကတွေ့ဆုံဆွေးနွေးတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ကပြောပြသွားတာပါအထူးရေးမှုနဲ့သတင်းပေးဆွဆွဲခံရသူတွေအသက်ခံရတဲ့သတင်းမှာကြားပြင်ပြောပြပါမယ်အခုတော့မီဇိုရန်ဘက်ရ ထောက်ပံ့ကူညီမယ်လို့မီဇိုရန်ပြည်နယ်ဝန်ကြီးချုပ်ကမနေ့ကပြောသွားတဲ့အကြောင်းမီဇိုရန်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်လက်ရှိမီဇိုရန်ပြည်နယ်မှာအန်အော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်အမတ်တွေအပါအဝင်ဆေးရနာဒိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးတော့ဒိန်းဆောင်သွားသူတောင်းချီရှိနေတယ်လို့လည်းပြောပါတယ်ခင်ဗျာ
မြန်မာစစ်တပ်ကနေတပိတ်မှောက်ဆန္ဒပြသူတွေကိုအကြမ်းဖက်နေနိုင်ငံလို့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့မီဆိုရန်ပြည်နယ်အတွင်းကိုသိမ်းရှောင်လာတဲ့မြန်မာစစ်ဘေးရှောင်တွေအတွက်ငွေကြေးထောက်ပံ့သွားမယ်လို့မီဆိုရန်ပြည်နယ်ဝန်ကြီးချုပ်ဆိုရန်ထန်းကကပြောဆိုထားတယ်လို့မီဆိုရန်ရောက်မြန်မာနိုင်ငံသားတွေရေးကူညီဆောင်ရွက်ပေးနေတဲ့
NGO United for Democratic မြန်မာဖွဲ့ကတွဲဖက်တွင်းမှုကိုရစ်ချက်ကပြောပါတယ်ရှိနေတဲ့မတိုက်ပွဲတွေကဖြစ်တော့ ဒီကမှာစစ်ပြောင်းနေထွက်ပြေးလာတဲ့သူတွေကခုရပိုင်းတော်တော်လေးတိုးလာတယ်ဆိုတော့မနေ့ကမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကဒီဝိုင်နယ်ရီနဲ့သူတို့တွေ့ဆုံပြီးတော့မှဒီစစ်ပြောင်းအရေးခေတ်စားကိုသူတို့ဆွေးနွေးတဲ့အခါမှာသူကပြောသွားစစ်ပြောင်းနေတဲ့ရာထားတယ်ဦးကြီးနဲ့ဟိုရောက်ဖို့တော်တော်လေးနေစနေပြီဆိုတဲ့စကားတော့ပြောတယ်
ဆိုတော့ဟိုရောက်ဖို့အလားလာတော့ရှိတယ်လို့တော့ကျွန်တော်တို့အနေနဲ့တော့သုံးသပ်လို့ရတာပေါ့နော်မီဆိုရာပြည်နယ်ဝန်ကြီးချုပ်ကနေမနေ့ကစွန်လ15ရက်နေ့ကပြောဆိုသွားပေမဲ့ဘယ်ချိန်ဘယ်လိုကူညီသွားမယ်ဆိုတာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းဆန္ဒပြတပိတ်မှမှုတွေမှာအကြမ်းဖက်နေနေမှုကြောင့်
ချင်းမြင့်နယ်ကမြို့နယ်တချို့နဲ့စကိုင်းတိုင်းကလေးစားတဲ့မြို့နယ်ကဆိတ်ရှောင်များပြားအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုတိန့်ရှောင်ရောက်ရှိနေတာပါတိန့်ရှောင်ရောက်ရှိလာတဲ့အထက်မှာချင်းမြင့်နယ်ဝန်ကြီးချုပ်ဟောင်းဆလိုင်းလန့်လွယ်နဲ့အန်အေဒီအမတ်တွေများများရှိနေတယ်လို့ကိုရီးချားကပြောပါတယ်ကလီနီဘက်ကဟာရီရောပေါ့နော်ဟိုချင်းပြည်နယ်ဟာရီရောအန်အေဒီအမတ်တော်တော်များများတော့ဒီဘက်မှ ော်တို့ဒီအိုင်ဇောမှာ refugee camp ပြီးလောက်ထားတယ်အဲ့ဒီ refugee camp မှာတော့တော်တော်များများတော့ကျွန်တော်တို့ထားတာပေါ့နော
်လက်ရှိမီဆိုရန်ပြည်နယ်မှာမြန်မာစစ်ဘေးရှောင်တွေတောင်းချီရှိနေပြီမြို့တော်အိုက်ဇောပါဝင်နေဆက်မှာခုံလုံနေရတယ်လို့ပြောပါတယ
်မြို့တော်တပီနယ်လုံးမှာစစ်ဘေးရှောင်ဦးရီတပေါင်းခွဲလောက်ရှိတယ်လို့တော့ကြေညာတယ်ဒီစစ်ဘေးဒုက္ခတွေတွေကဟိုအနေနဲ့ခက်ကနေဝင်လာတာလေဒီကတော့စခန်းကမြို့တော်အိုက်ဇောမှာပဲနော်လို့ဇေရောရှိတယ်တခုပဲပေါ့နော်ဒါပေမဲ့နေဆက်ဒေတာတွေမှာပေါ့နော်ဥပမာချင်းတင်တဲ့ရေခစားမြို့နယ်နေဆက်ဒီတမ္ပါရုဘာလို့မလဲစခန်းလေးတွေရှိတယ်ပလဲဝါလို့နေဒီဆိုင်ဟာတို့လုံတိုင်တို့ဘာလို့မလဲဟိုကြီးကြီးမားမားစခန်းရဲ့လို့တော့မဟုတ်ဘူးယာယီပုံစံမျိုးပေါ့နော်
လက်ရှိစစ်ဆောင်တွေကတော့မီဆိုရန်အရဖက်ဖွဲ့စည်းတဲ့ပါဝင်ပါတာရေးဖွဲ့တွေကနေထိုင်ရေးရိတ်ခါကူညီပေးဆောင်နေပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကမ်းကွက်ဆန္ဒပြသူတို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နဲ့မဏိပူရပြည်နယ်ဘက်ကိုတိုင်းဆောင်လာရတာလည်းဖြစ်ပါတယ်ခင်ဗျာအိန္ဒိယမီဇိုရမ်ပြည်နယ်ဘက်မှာတိုင်းဆောင်နေသူတွေကိုပြည်နယ်အစိုးရကကူညီမဲ့ကြောင်းနိုင်ငံရေးတင်ပြပို့ခဲ့တာပါကင်းမာရွာဖြစ်စဉ်နဲ့ပတ်သက်ပြီးနှစ်ဖက်ပြောဆိုတာတွေမကြာခင်တည်ရပါမယ်အခု
ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာငါးလနီးပါးရှိလာတဲ့အချိန်ထိနိုင်ငံတော်ဝန်ဆန္ဒပြဖို့ရဲ့ဆက်ရှိနေတယ်လို့စစ်ကောင်စီလက်ထက်မှာအုပ်ချုပ်မှုဖြစ်လာသူသတင်းပေးအဖြစ်ကြော်ကြော်သောသူတို့ချို့တပ်ဖြတ်ခံရတာမျိုးတွေလည်းရှိလာနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမုံပြောပြပါမယ်ခင်ဗျာဒီကနေ့မနက်စောပိုင်းကရန်ကုန်တိုင်းရန်ကုန်မြို့လှိုင်းသာယာမြို့နယ်ရက်ကွက် ဖြစ်လာတဲ့ကြောက်တန်းမျိုးနယ်ကပညာရေးမှုတူတနက်နယ်ပြည်သက်ခံခဲ့ရပါတယ်ဒီပြစ်ခတ်မှုတွေကိုဘယ်သူဘဝကကျူးလို့နေဆိုတာကိုတော့တိကျအတိမပြုနိုင်ပါဘူးဆရာနာသိမ့်ပြီးတဲ့နောက်ပိုင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့နဲ့တရင်ပေးအဖြစ်နဲ့ကြော်စောသူတချို့ဇက်တိုက်ဆိုသူတို့လှုပ်ကြံခံခဲ့ရပေမဲ့ပညာရေးဝန်ထမ်းတအူလှုပ်ကြံပြစ်သက်ခံရတာကတော့ဒါပထမဆုံးဖြစ်ပါတယ် အတက်ခံရသူကြောက်တန်းမျိုးနယ်ပညာရေးမှုဦးအေးထွန်းဟာအရင်တုန်းကတော့ဒုတိယပညာရေးမှုဖြစ်ပါတယ်။စီဒီယန်လုံးလိုက်တဲ့ပညာရေးမှုရဲ့နေရာမှာစစ်ကောင်စီကအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲကြောက်တန်းအထက်ကတက်ကြောင်းရှိမှာပြစ်တက်ခံရတာလို့ဒေသခံတွေကပြောပါတယ်။လှိုင်းသားရမျိုးနယ်ကပြစ်တက်ခံရတဲ့အုပ်ချုပ်ရေးမှုဆိုတဲ့သူကတော့အမှတ်7ရပ်ကွက်အုပ်ချုပ်ရေ สกายดันเจียวกับยามียาพัดอุกาตุอเมริกาวิโอเอโกคุลุปยาบาร์เองแค่เนี่ยโอ้โหที่ก่อนที่เนี่ยเรื่องวิดีโอเล่าเล่าจาระค่ะมาเองเนี่ยพี่มูวีเนี่ยอีเดียเล่าปีสองเนี่ยวิดีโอโชว์เนี่ยมีท่าเรื่องอีเมจจากที่อะไรแต่ยี่ปีสี่เนี่ยวิดีโอแล้วตัวโชว์มูวีเล่าอะไรมาเดี๋ยวท่าเรื่องอารมณ์ยาวจาระบอกแล้วแต่เฟรดี้ที่จาระอยู่อันนี้เฟรดี้จาระ
ดูดีโลไลมาบุกเดียวเจ้าเดียร์สี่เดียร์ข้าเจ้าแล้วดูสีนี้บุกเดียวอันนี้สีเดียร์ตัวเดียวแล้วอันนี้เลยเจ้าหน้าเดียร์อันนี้สีนี้จ้ะท่านยามาเนี่ยจะขยันดีเนี่ยพยายามส่งมีมาเลยที่ตาขันนี่เป็นก้าสิ่งที่เดินไปที่สุดสุดขันทายาตุดูที่กันนี่เลยไปงาตั้งแต่เนี่ยจะขยันยาวไปสกายนั้นจะมีทางจีว่ามาเลยที่ตาขันนี่เป็นก้าสิ่งที่เดินไปลุสุดสุดขันทายาเลยจีว่าโอชูยมูฮังตัวเลยที่กันนี่มันจะไปมาท่านเนี่ยเข้าแข่งเขียบีเตะส่งเ ဒီကနေ့ဆန္ဒပြတာမရှိပါဘူးတဝဲမှာတော့စစ်ကောင်စီတပ်တွေကမြို့ရဲ့အဝင်ထွက်တွေကိုတေချာကြက်မှတ်စီစစ်နေပြီးတော့မြို့ထဲမှာလုံခြုံရေးတင်းကြပ်မှုအားနည်းတဲ့အတွက်ဆန္ဒပြစစ်ကြောင်းတွေဖြိုခွဲဖမ်းဆီးခံရတာမရှိခဲ့ဘူးလို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတူဦးကပြောပြပါတယ်ဒီကနေ့တဝဲခရိုင်မှာတော့ငါတို့ငြိမ်သက်သွားမှာမဟုတ်ဆိုတဲ့ခေါင်းစည်းစရံကန်ဆောင်ပြီးတော့ချီတက ကလေးမျိုးမှာလည်းဒီကနေ့မိုးတီးထန်တဲ့ဂျာကပဲမနဲ့ရောညနေပိုင်းမှာဆန္ဒပြဆစ်ကြောင်းတွေခြေတက်ခဲ့ကြပါတယ်ကလေးမျိုးမှာလည်းဒီရပိုင်လုံးကြုံရေးတင်းကျပ်ထားတာမရှိတဲ့အတွက်ကလေးမျိုးရဲ့လမ်းမတွေပေါ်အထိခြေတက်ဆန္ဒပြနိုင်ခဲ့တယ်လို့ဆန္ဒပြဝန်မှာပါဝင်သူတူဦးကပြောပါတယ်။
ဒီပိုင်းနေမှာကလေးမျိုးတွေမှာအစစ်စေးတွေကြောင်းလူငယ်တချို့ဖမ်းဆီးခံခဲ့ရတာရှိပေမဲ့တချို့ပြန်လွတ်လာတာတွေလည်းရှိတယ်လို့ဆိုပါတယ်။မန္တလေး၊မြိုင်၊ပေါင်၊လောင်းလုံရေပြူစတဲ့ဒေသတွေမှာတော့ကြောက်ကြားတဲ့ဗိတ်တွေဆင်နွှဲကြတယ်လို့မုံရဆလင်းကြီးစတဲ့ဒေသတွေဘက်မှာလည်းကြေးရွာတွေစုပေါင်းတဲ့ဗိတ်တွေပြုတ်လုပြီးဆရာနာရှင်စန့်ကြေးရေးကိုလူတို့ကပုံစံမျိုးစုံနဲ့ဆက်လက
ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ဒီနေ့ကတော့ဒီနေ့ပါပဲ။ မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမောင်ရမီလောင်မှုမှာစစ်ကောင်စီနဲ့ဒေသခံပြည်သူ့ရဲ့ပြေကြားအပြန်အလှန်ဆွဆွဲနေပြီးမီလောင်မှုကြောင့်နေရင်တွေကကျမကြီးမကောင်းတဲ့တတိယဝန်ဦးနေရင်ထဲမှာမီလောင်မှုတည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိတော့အဲဒီဒေသအနီးမှာအခြေအနေတက်မှဆက်ရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုကုသညူကပြောပြပါမယ်။
မနေ့ဂျွန်လ15ရက်နေ့ကမကွေးတိုင်းပခုတ်ကူခရိုင်ပေါ့မြို့နယ်တောင်ပိုင်းကကင်းမာရွာနီးမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပြီးတဲ့နောက်ပိုင်းကင်းမာရွာမီလောင်ကြီးတာဖြစ်ပါတယ်။နေရင်ထဲမှာမပြေးနိုင်တဲ့တတိယဝန်အုပ်မီလောင်ပြီးတော့တည်ဆုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မီလောင်မှုဟာစစ်တပ်ဘက်ကရှို့မိကြောင်ဖြစ်တယ်ဆိုပြီးတော့ပေါ့ PDF အဖွဲ့ဝင်တွေကဗီဒီယိုကိုပြောပါတယ်။မီလောင်ရှိတာပေါင်းကြီးကြောင်တွေမီလောင်တယ်တတိယဝန်အုပ်မီလောင်ပြီးတော့တည်ဆုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မီလောင်မှုဟာစစ်တပ်ဘက်ကရှို့မိကြောင်ဖြစ်တယ်ဆိုပြီးတော့ပေါ့
ဘိုးဘွားတွေကဘိုးဘွားတွေအိမ်ထဲမှာစားကြတောက်ကြရင်းနဲ့ထထကြတာအဲ့ဒီရှိတဲ့ဘိုးဘွားတွေပါကုန်တယ်ဗျာဘိုးဘွားနဲ့ကတော့အဲ့အိမ်ရှိတဲ့ကမှာပါသွားတယ်အယိုးပဲပြန်တွေ့ရပါတော့သူတို့ကတက်ကြီးပဲဦးတွေလေမပြေးနိုင်မလွားနိုင်ဘူးမပြေးနိုင်မလွားနိုင်တော့ဟိုဘယ်လိုပြောမလဲဟိုမလန်းမလျှောက်နိုင်တော့ဘူးမလျှောက်နိုင်တော့အဲ့ဒါတာသမီတွေကသူတို့အဖိုးအဖွားတွေကိုစားကြတောက်ကြအပြင်း
ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန် ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့က Ningen PDF to Taipwe Pikawadie. Taipwe Pipwabido now yet, not yet, Digni Jona Sacharinima, Taipwe Pikere Niga, Pintine, Pekka Giaga, Dilaganigu, Sikonsi, Daduga, Motobi, Giagu, Michu Melu, Chincha Darishi, Jong, the Mingin Dilagan Duga, Kulu Piaware.
Oh, I see me, go Benesi, me, Pekka Sim. So I love him, I do Luru, we go Roma. Any animal and they will be over my PDF did the cool loan in your own issue mess up yours. Arabido, oh, been doing it and who did chit in here, diverted there and I'm a packa you out, why? I packa you ama, see the any demo see the sea, 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 the PDF
တဖွဲ့ရေးရှိတယ်လို့သူယူဆရတဲ့နေရာချွာတွေကတုံယူအားဆိုတဲ့ယူအားကိုတောက်ပြီးကြောက်နေတယ်အခုယူအားရယူအားရဲ့အကုန်လုံးရှင်ချွာလုံးချွနီးပါးပါပဲအကုန်လုံးရှောင်းနေနေရတယ်ကိုစကိုင်းတိုင်းရှိဖို့ခိုင်မြောင်မြို့နယ်ကကြီးရွာမှာလဲစစ်ကောင်စီတပ်တွေဟာကြီးရွာတွေမှာဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်မန္တလေးတိုင်းမြင်းညာမြို့နယ်တိတ်မွေးတဲ့အင်ဂျင်2000နီးပါးရှိတဲ့ကွန်ဆက်ရွာမှာလဲ
ကျွန်တော်တို့ရွာမှာမနေရဲပဲနဲ့ထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်စစ်ကောင်စီကဖမ်းဆီးခံထားသူကြေးရွာသူကြေးရွာသား50ကျော်ဟာဒီကနေ့ရှိပြန်မလွတ်လာသေးပဲနဲ့ဒါနဲ့ထိုးခါတဲ့အုပ်ချုပ်ရေးမှုဟာတည်ဆောင်းခြင်းမရှိပဲမန်လေးမှာကုသနေတယ်လို့ကြေးရွာသားတွေကပြောပါတယ်ခင်ဗျာကျင်းမရွာမှာဖြစ်တဲ့ခဲ့တဲ့အခြေအနေနဲ့တခြားအခြေအနေတွေပေါ်ကျောက်စုချက်တွေတရင်တွေရန် Bangladesh machine, Runa Duka, Derry, Chelebu, Kulanaga Duka, the Masayama, Mindy, Yonisia, Gauk, Unirebo, Runa Duka, Derija, a Gaumian Dushidu, so in Rulashinibare, Yonisia Garo, Duka, Derry, Guima dancing, Pizucha, Duna, Padayan, Piwa, Kawa, Songani, Subare, T. Chelebu, Mabaku, Pigeon, Lakamaka, Uji, Minion, Damu, look at Edule, Subare, Kausas Tazaka, and Kudupalan Duka, the Sakani, Runa Duka, the Uomangu, Masumunga, Sadam, Minion, Havarakna.
ก็ธรรมะเดี๋ยวบิลลาได้อาศัยอะไรก็ฟรีฟอร์มดีเนาะดิจิตาที่เรานำมาในเนี่ยมาเดินมาในเลยดิมาเดินมาในเลยดิเราเดินมาในเนี่ยเตวินดีเชียวยอเนี่ยคุยเยอะสุดสุดชาวบ้านเนาะฉันรู้สึกว่าสุดสุดชาวอยู่เลยสุดสุดชาวอยู่ดีเนาะฉันรู้ก็ไม่ปุ่นนี่โตเกินอะไรชีเลย
โอเคใช่
ดิเราไม่ต้องดูไม่ต้องอินทรูซึ่งยืนอยู่บ้านเนาะ
โอเค
อินทรูซึ่งยืนอยู่ไม่ต้องดูเด็กคนเนี่ยโตเกินอะไรเลยชีเลย ဒီဟာကျွန်တော်မျှဝေလဲရမလားမရဘူးလားဆိုတာတဝူးချင်းသူတို့မဲတာရှိတယ်။တချို့စိုးရိမ်နေတာလည်းရှိတယ်။တချို့ကတော့ကောင်းတယ်လို့ပြောတယ်လူတွေလည်းရှိတယ်။အဲ့တော့စိုးရိမ်နေကြတဲ့လူတွေကကြတော့ဘာဖြစ်လို့စိုးရိမ်လာလဲကိုအောင်မြတ်။
လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့မောင်းတော်ဘူးတီတော်ဖတ်တဲ့ပြင်းပေါ်နော်ဒီမှာရှင်ကြတဲ့ရှိတယ်သူတို့ကလည်းဘာမှမလုပ်ခဲ့တာမရှိတော့ဘူးသူတော့ဒီကလူတွေဘာမှမသိမရှိမောင်းနော်ဘာကြောင့်အဲ့လိုမြားဝယ်နေတာလဲလို့ဒီကိစ္စတွေနဲ့ဘာကြောင့်မြားဝယ်ပြီးတဲ့ဘာမှမသိဘူးအဲ့လိုသဘောနဲ့ဆိုရင်ရအောင်အဓိကတော့မြန်မာအစိုးရဘက်ကလုပ်ပေးနိုင်တာမရှိဘဲနဲ့သူတို့ရဲ့ကို
တဲ့မှာရှိတဲ့လူတွေကလည်းဘာမှလုပ်ခဲ့တာမရှိဘူး
။ကိုရဲ့အချက်လက်ကိုပေးလိုက်လို့ရှိရင်လည်းပုံပြီးစနစ်တကျဖြစ်မယ်ဆိုပြီးတော့ယုံကြည်တဲ့သူတွေလည်းရှိတယ်။သူတို့ဘက်ကကြတော့ဘလို့သဘောထားရှိလဲရှင
်။အဲယုံကြည်တဲ့လူတွေကဒီလိုပါပဲ။ဘာပဲဖြစ်ဖြစ်ကျွန်တော်ကမြန်မာနိုင်ငံသားတွေပါပဲ။ဒီမှာသူတို့စိတ်ရင်းတဲ့စနစ်တကျမြန်မာနိုင်ငံကပို့ပြနေစနစ်နဲ့ဒီမှာလည်းစနစ်တကျရှိခဲ့ပြီးတော့ဒုက္ခတွေဘယ်လောက်ရှိတယ်ဆိုတာခိုင်ခိုင်နာမပြလာမှာပေါ့။အဲ့တက်ကမြန်မာနိုင်ငံကလက်ခံတဲ့ကပေါ်လေးရောက်သွားတာပေါ့နော်အဲ့တော့ဒီမလို့တရှိကတာအခောင့်တဲ့ဟာပါပဲလို့ဆိုပြီးတော့ဆင်းနေတယ်လူတွေလည်းရှိတယ
်ဟုတ်ကဲ့ရှင်အဲ့တော့အခုလက်ရှိကလည်းကွာမြိုင်ကလည်းဒီစခန်းထဲမှာရှိနေတယ်ဒီဒုက္ခသည်တွေရဲ့အရေးကိုလည်းကူညီဆောင်ရွက်ပေးနေတဲ့လူတယောက်အနေနဲ့ဘလို့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒီလိုစိုးရိမ်နေတဲ့လူတွေအတွက်ကိုရောအကောင်းဆုံးအစီအစဉ်တွေလုပ်ပေးစေတယ်လို့အကြံပြုချင်တာရှိလေရှင
်အဲ UNHCR ရောပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရပေါ့နော်အဲဒါဒုက္ခသည်တွေကိုနည်းနည်းဖြေပြီးတော့ပါပဲလေဖြေဆွန်ပြီးတော့ဒီကိစ္စကိုရှင်းလင်းပြီးတော့အဲသူတို့ကရှင်းလင်းမှုအဲတခုဖဲနိုင်အောင်လုံးမအဲကောင်းမယ်လို့ကျွန်တော်အဲ့လိုပြောတယ
်အဓိကတော့ဒုက္ခသည်တွေရဲ့စကားသံတွေကိုနားထောင်ပြီးတော့မှသူတို့ရဲ့စိုးရင်ချက်တွေသူတို့ရဲ့ဒီအခက်အခဲတွေကိုမေးပြီးတော့မှတေချာလုပ်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့အကြံပြုချင်တာပေါ့
ဟုတ်ကဲ့ပါလေလို့ပဲသင်ပြရှင်းတယ်ပါ
ဟုတ်ကဲ့ရှင်အဲ့တော့နေရပြန်ရေးအတွက်အနေထားကိုရောကိုအောင်မြိုင်တို့ဒီရိုဟင်ညာဒုက္ခသည်တွေဘယ်လိုမျှော်လင့်ချက်ရှိလဲအခုလိုဒီမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့အနေထားမှာလေ
စစ်ကောင်စီကလည်းဒီလက်တွဲမှာသူတို့ကဘာမှအဲဒီအစီအစဉ်ကိုလက်တွဲဆက်ဆက်ဆောင်ရဲနေတာကျွန်တော်မသိပါဘူးစစ်ကောင်စီအာနာသိမီနောက်ပိုင်းနော်အာနာသိမီနောက်ပိုင်းနဲ့သူတို့ကဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသူတို့လာပြီးတော့ဒုက္ခသည်တွေနဲ့ဆွေးနွေးနေတာအဲ့လိုလည်းမရှိဘူးပြီးတော့ကျွန်တော်မြန်မာနိုင်ငံမှာလည်းလူပေါင်းဟောရှိရကြော်ကြော်လုံးအဲ့လိုစစ်သေးခင်ရတယ်ပြီးတော့ဒါတွေမြင်နေကျွန်တော်မှစိတ်မကောင်းဘူ
းကဲအခုလက်ရှိဒီတချို့ဆန္ဒပြနေတဲ့သူတွေကလည်းရိုဟင်ဂျာများနဲ့အတူရပ်တည်တယ်ဆိုတဲ့ဟာမျိုးပေါ့နော်ဒီကိုချင်းစာတဲ့အခုဆိုရင်သူတို့ပို့ပြီးတော့မှနားလေတယ်ဆိုတဲ့ဟာမျိုးပြောနေကြတာရှိတယ်အဲ့ဒီပေါ်မှာရောကိုအောင်မြိုင်တို့ဒီရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်လိုများဟိုသဘောထားရှိပါလဲရှင်
ကျွန်တော်ကသူတို့ကိုရှူစုပါတယ်၊ကုချင်းလဲစားပါတယ်၊ကျွန်တော်ကဒီလိုကရူမီယာ၊ဒီလိုကရခိုင်၊ဒီလိုကမြန်မာအလို့ကျွန်တော်မှစိတ်ပြည့်ပြည့်မရှိပါဘူး။ကျွန်တော်အလုံးပြည်ထောင်စုကမြန်မာနိုင်ငံသားတွေပါပဲ၊ဘယ်ဘာသာ၊ဘယ်လူမျိုးမှစု၊ကျွန်တော်ကအလုံးသဟာသာသာရှိရှိကျွန်တော်နဲ့ရှိပါတယ
်။မဆုမမဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုတော့သတင်းပတ်ဆင်ကဏ္ဍတွေလည်းကြားပြီးမှုအရင်ဆုံးလူလူနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်။မိုးရွာသည့်အချိန်အခါကိုရောက်လာပြီဖြစ်တာကြောင့်ဝမ်းပြိုက်ဝမ်းလျှော်ယောဂါဖြစ်စေနိုင်တဲ့အခြေအနေတွေကိုသတိပြုရှောင်ကြဉ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
။ဝမ်းပြိုက်ဝမ်းလျှော်ယောဂါဟာအခုလိုမိုးရွာသည့်အချိန်မှာဖြစ်များလေးရှိပြီးအထူးသဖြင့်လူများစုဝေးနေထိုင်ရတဲ့နေရာတွေမှာပိုပြီးဖြစ်နိုင်တာကြောင့်စေပြေဆောင်ပြည်သူတွေနဲ့တောနောင်လေးမှာရှေ့ပြောင်းနေထိုင်ရတဲ့သူတွေဟာဝမ်းပြိုက်ဝမ်းလျှော်ယောဂါကိုသတိပြုကာဝယ်ထားဖို့လိုတယ်လို့ပညာရှင်တွေကသတိပေးနေကြပါတယ်။ဝမ်းပြိုက်ဝမ်းလျှော်ယောဂါဖြစ်ပေါ်ခံစားရပြီဆိုရင်လည်းဆေးရုံစည်းကမ်းကိုမတော်နိုင်သေးခင်မှာခန္ဓာကိုယ်ကဆုံးရှုံးသွားတဲ့ရေဓာတ်ပမာဏနဲ့တူညီတဲ့တစားရေပမာဏကိုအချိန်မီပြန်လည်ဖြစ်တင်းပေးနိုင်မှုအလွန်ရေးကြီးတယ်လို့အရေးပေါ်အပလီကေးရှင်းမှာအထူးတရယောဂါကုဆရာဝန်တူဖြစ်သူဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါတယ်
။ဝမ်းပြိုက်ဝမ်းလျှော်ယောဂါကကျွန်တော်တို့ဒီသိပညာတရားဆိုလို့ရှိရင်တော့သူကညာတော်ဖြစ်တော့ self limiting ပေါ့နော်။သူကသူပြန်ပြီးတော့ကြောက်နိုင်တယ်ပေါ့နော်။ဒါပေမဲ့သတိမမှုဝင်ထားမယ်ဆိုလို့ရှိရင်ကျွန်တော်ကရေဓာတ်ဆုံးရှုံးတာကြီးဖြစ်မယ်။ဖြစ်ပြီးတော့အဲ့မှာဟိုခန္ဓာကိုယ်ကရေဓာတ်တွေဒါဆုံးရှုံးသွားပြီးရင်ဟာကို volume shock လို့ခေါ်တဲ့ကျွန်တော်က shock ပြီးဝင်လာပြီးတော့အသက်အန္တရာယ်ထိပါကျွန်တော်ကဖြစ်နိုင်တာ။ဖြစ်နိုင်တော့ကျွန်တော်က one by one shock ဖြစ်လာပြီဆိုလို့ရှိရင်အဓိကကတော့ကျွန်တော်ဟိုအရက်ထဲမှာလည်းဒါသိကြပါလေ။တက်စားပေါ့နော်။တက်စားလို့ဟာမျိုးကိုဟိုကျွန်တော်ကမိွဲမယ်ပေါ့နော်။အဲသူတို့ပြင်အဲ့ဒီစီပီးဆောင်ဒီနားတွေပိုင်းမှာဆိုလို့ရှိရင်တစားရနိုင်တော့တစားလို့ပါမျိုးနော်ဟိုတစားကိုဘယ်တော့တောက်မလဲပေါ့နော်ဘယ်တော့တောက်မလဲဆိုတော့ဟိုတောက်နိုင်တယ်တော့တောက်လို့ရ ောင်းနိုင်တယ်လားတားလို့ရတယ်ဟိုအဲ့ဒါကိုပေါ့ကျွန်တော်တို့ကဟိုဒီဒက်ပြန်ဖြည့်ရခန္ဓာကိုယ်မှာဆုံးရှုံးသွားတဲ့တတ္ထုဓာတ်တွေဝင်ထဲမှာပါသွားတဲ့တတ္ထုဓာတ်တွေကိုပြန်လည်ဖြည့်ဆွမ်းတဲ့အနေနဲ့အဲ့ဒါဆောက်ကျွန်တော်တို့ကတောက်အောင်နော
်ဝမ်းပြဝမ်းလျှော်ယောဂဖြစ်ပေါ်ခံစားရပြီဆိုရင်ရေတောက်ပေးုံနဲ့မလုံလောက်ပဲစားတဲ့ကိုယ်ပါပြန်လည်ဖြည့်တင်ပေးဖို့လိုအပ်တာပ
ါကျွန်တော်တို့တွဲပါတယ်အဲ့ဒါကတော့တရားဒီကျွန်တော်တို့ဖြည့်ဆွမ်းတဲ့တရား6ဆုံးထည့်လိုက်နော်တရား6ဆုံးထည့်ပြီးတော့စားကိုဆုံးဝထည့်တယ်ပေါ့နော်ဆုံးဝထည့်ပြီးတော့ရေတပူးနဲ့ကျွန်တော်တို့ကခောက်ပြီးတော့တောက်မယ်ဆိုလို့ရှိရင်ဒါကတော့ကျွန်တော်တို့ကစားပုံစံမျိုးလေကျွန်တော်တို့ကဒီလိုလိုရနော်အဲ့တော့အဲ့ဒါလေးမရဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီရတဲ့အရှိပေါ့။ဘုံကြီးဘုံကြီးလိုပါလို့ဆိုလို့ကျွန်တော်တို့ကဒီကဝမ်းလျှော်လို့ရှိရင်တောက်လို့ရတယ်နော်။တောက်မယ်ဟိုတောက်နိုင်တယ်လားတောက်ခန္ဓာကိုယ်မှာရေထဲဆုံးဆုံးသွားပြီဆိုရင်ကျွန်တော်တို့ကဟိုမြတ်တွင်းလေးကြီးခြိုင်လာတယ်အသားကြီးမွေးချောက်သွားတယ်အရှာလေးကြီးချောက်လာတယ်နှာခမ်းကြီးချောက်လာတယ်ဖြစ်လာအောင်ဟိုတစားကိုဝင်တယ်လားတောက်ပြီးလာပါဟိုဒါမှမဟုတ်ရနိုင်နေရှိပေါ့နော်။ဒီတက်တောက်မယ်ဆိုရင်ဒီကအဲခုနပြောတဲ့အုံးကြီးတွေပါတောက်မယ်ဆိုရင်လည်းရတယ်နော်အဲအဲ့လိုတောက်ပြီးတော့ပြန်ပြီးတော့ဖြစ်ပြီးပါ
တက်ကျွမ်းနားလေတဲ့သူတွေရဲ့ညွှန်ကြားချက်နဲ့အညီပရိစီဝါရှိတွေကိုပါတွဲဆက်တောက်သုံးပေးရင်ပိုပြီးထရောက်မှုရှိနိုင်တယ်ဆိုပေမဲ့အဓိကဖြည့်ဆည်းပေးရမှာကတော့တစားရည်ပဲဖြစ်ပါတယ်ဝမ်းပြဝမ်းလျှော်ဖြစ်နေချိန်မှာတစားရည်ကိုအဓိကထားတောက်သုံးပေးဖို့လိုပြီး gas ပါတဲ့ဖြော်ရည်တွေကိုတော့မတောက်သုံးသင့်ဘူးလို့ဒေါက်တာဟိတ်ထက်ကရှင်းပြပါတယ
်နောက်တစ်ခုကပရိစီဝါရှိတွေပေါ့နော် antibiotic တွေပါလူလားဆိုတော့ဟိုတကယ်တမ်းသာကျွန်တော်တို့ကဒီ GE ပေါ့နော်ဟိုဝမ်းပြဝမ်းလျှော်ရောကတကယ်စစ်စစ်ကတော့ဟိုများတော့အဖြစ်တော့ဟိုသိပြီးတော့မလူတာများရပါတော့ဒီကျွန်တော်တို့ဒီ dysentery တို့ဘာလို့အဲ့ဒီကျောသွားပြီဆိုရင်ကတော့ဒီပနိစီဝါဆေးတွေတော့လူလာနော်ဟိုအဲ့ဒီဆေးပိုင်းဆက်ဆံရင်ကျွန်တော်တို့ကခုနကပြန်ပြီးတော့ rehydration ပေါ့နော်ရေထဲပြန်ဖြည့်တာကအပူပြီးတော့အဓိကကြတယ်အဲ့တော့ကျွန်တော်တို့ကဟိုခုနပြောခဲ့တဲ့ရေထဲဖြည့်တဲ့ဟာကိုရတယ်နော်ကျွန်တော်ကရေထဲဖြည့်တယ်ဒါကတော့လူတိုင်းလောလောဆယ်လိုင်းနိုင်နိုင်နဲ့ညီကြမ်းပေါ့နော်အဲနောက်တစ်ခုကတော့အဲ့ဒီအချိန်မှာပေါ့နော်ကျွန်တော်တို့ကမတောက်ရမယ့်ဟာလေးကြီးရှိရတယ်မတောက်ရမယ့်ဟာလေးကြီးဆိုတာကော်ဖီရောကဖင်းပါတဲ့ကော်ဖီရောကျွန်တော်တို့လဖေးရီပေါ့နော်လဖေးရီတို့ပြီးလို့ရှိရင်ဒီ commercial beverage တွေပေါ့ဘာလို့ဟာမျိုးလဲဆိုရင် gas ပါတဲ့ချိုယူပေါ့နော် fresh juice ကတော့ရတယ်တောက်လို့ရတယ် gas ပါတဲ့ဟာကြီးကတော့ကျွန်တော်တို့ဒီ one shot ချင်းကိုပို့ပြီးတော့အားပေးတာဖြစ်တဲ့အတွက်ဒီ gas ပါတဲ့ကော်ဖီရီဒီကဖင်းပါတဲ့ဟာလေးပြီးပြီပေါ့နော်အဲ့ဒါရောဖေးရနည်းနည်းအဲ့ဒါရှောင်ကျင်ရမယ
်ဝမ်းမြောက်ဝမ်းလျှော်ရောဂါဖြစ်ပြီဆိုရင်တစားရည်ကိုတောက်နိုင်တဲ့လောက်တောက်ပေးဖို့လိုပြီးတစားရည်လုံလုံလောက်လောက်မတောက်နိုင်လို့ရေထဲခန့်ချောက်တဲ့လက္ခဏာတွေတွေ့မြင်နေရပြီဆိုရင်သွေးကြောကနေတစ်ဆင့်ရေထဲပြန်လည်ဖြည့်တင်းပေးနိုင်ဖို့အတွက်နှိစရာကျမိုက်ဌာနကိုအမြန်ဆုံးပို့ဆောင်ကုသပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောအစီအစဉ်တင်ဆက်နေတဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးမြမအရေးသုံးသက်ချက်နားဆင်အောင်ပါမနက်ငယ်မှာအာနာသိငဲ့ပြီးတဲ့နောက်စစ်ကောင်စီကတိုင်းပြည်ကိုနိုင်အောင်ထိန်းပြီးသူတို့လိုချင်သလိုပြောင်းလဲဖန်တီးသွားဖို့အားထုတ်နေသလိုဒီမိုကရေစီအင်အားစုတွေကလည်းဆီယနာရှင်စနစ်ကိုဆန့်ကျင်ပြီးဒီမိုကရေစီလမ်းကြောင်းဆက်လျှောက်ဖို့ရုန်းကန်တိုက်ပွဲဝင်နေကြပါတယ်။ဒီလာကျော်၅လနီးပါးဖြစ်လာတဲ့ဒီအချိန်မှာဘယ်ဘက်ကပိုပြီးရှေ့ကိုရွေ့နေပါသလဲ။1988နောက်ပိုင်းဖွဲ့စည်းခဲ့တဲ့ NCDUB အမျိုးသားညွန်မောင်အစိုးရနိုင်ငံခြားရေးဝန်ကြီးဟောင်းဦးပိုလှတင်ကိုဦးကျော်စံတာကဆက်သွယ်ဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ။
ဘိုးလာတဲ့ခရာမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းတက်လာတဲ့ကိစ္စဟာဘယ်လိုနည်းနဲ့မှ justify မဖြစ်ဘူးလူလူလည်းလက်မခံဘူးဆိုတာကတော့ပြောစရာညှင်းစရာမလိုတဲ့ကိစ္စထလိုက်တာတော့ဆိုအဓိကကျွန်တော်ဆက်ပြီးတော့မေ့ချင်တာကတော့သူတို့ကတော့သူတို့လူလူလက်မခံဘဲအနာသိမ်းလာရတယ်ဆိုတာသိပေမဲ့လည်းတိုင်းပြည်ကိုညှင်းအောင်ထိန်းနိုင်ဖို့ရွေးကောက်ပွဲကိုတဖန်ပြန်လည်ကျင်းပပြီးတော့သူတို့လူကျင်တဲ့ပုံစံနဲ့အနာဆက်လက်တည်မြဲဖို့ကြိုးစားနေတယ်လို့ပြန်ကသုံးသပ်ကြပါတယ်ဆိုတော့သူတို့ရဲ့အထောက်အမှုကဘယ်လောက်ထိလေလာကြပြည်ရဲ့နောက်မှာဘယ်လောက်ထိခီးရောက်လာပြီလို့ထင်ပါလဲခင
်ဗျပထမဆုံးပြောချင်တာကတော့အာဏာသိမ်းမှုတစ်ခုဟာနိုင်ငံတကာဥပဒေကြောင်းအရကြည့်ရင်55ရဲ့တာကာလကြာတဲ့အချိန်မှာတိုင်းပြည်ကိုတကယ်ပဲတည်ငြိမ်အောင်ထိန်းနိုင်တယ်လို့ပြနိုင်ဖို့အာဏာသိမ်းစစ်ကောင်စီများအာဏာသိမ်းအင်အားစုများရဲ့အရေးအတွေ့အကြုံအနေနဲ့ကဘာသတ်မှတ်ပါအဲ့တော့အခုကဒီဖေရီလာသာလို့ရှိရင်56လကြာတဲ့အချိန်ချိန်တိုင်းပြည်မှာဘာကူမှသူတို့ပိုင်ထားတဲ့ကုမ္ပဏီတွေတောင်မှတစ်နှစ်တကြာ run နိုင်တဲ့အင်အားမရှိဘူးတိုင်းပြည်တစ်ခုလုံးမပြောပါနဲ့အဲ့ဒီလိုဖြစ်နေတဲ့ကာလဟာဒီအာဏာသိမ်းစစ်ကောင်စီဟာခုနဦးကျော်စံတာပြောသွားတယ်လို့ပဲပြည်သူလူထုကလည်းထောက်ခံမှုလုံးဝမရှိဘူးဆောင်းသမားနိုင်ငံရေးအင်အားစုတွေကလွဲလို့စစ်မှန်တဲ့နိုင်ငံရေးအင်အားစုတွေပြည်သူလူထုရဲ့ပုံပေါင်းဆောင်ရွက်မှုလည်းမရှိဘူးထက်ကကဏ္ဍပေါင်းစုံမှာလည်းပဲ CDM လှူရှားမှုရဲ့ အာဏာပိဆိုင်ရေးပူးပေါင်းဆောင်ရွက်မှုမပြုရေးအရဘလို့မှတိုင်းပြည်ကိုကျွန်တော်ပုံမှန်ရန်သွားနိုင်တဲ့အရေးတွေမရှိဘူးလို့တိတိကျကျသုံးသပ်ကြမှာဖြစ်ပါတယ်ခင်ဗျာဘယ်လိုမှအရေးမရှိတဲ့အပြင်ဆုပ်ယူနေပါတယ
်ဒီညမှာတခုမြင်တာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအာဆီယံအစည်းအဝေးသွားတက်ပြီးတော့တိုင်းပြည်မှာတည်ငြိမ်မှုရှိတဲ့အခါမှာအာဆီယံ90ကိုလက်ခံမယ်လို့ပြောခဲ့ပါတယ်ဒီတော့အခုမတိုက်ခင်ကသူတို့လက်ခံခဲ့တယ်ဆိုတော့အာဆီယံကိုဒီလိုပြောပြီးလက်ခံလိုက်တဲ့အတွက်တိုင်းပြည်မှာတည်ငြိမ်မှုရှိနေပါပြီသူတို့ဟာတိုင်းပြည်ကိုပုံမှန်လက်ပတ်အထုတ်နိုင်ပါပြီဆိုပြီးတော့အာဆီယံကဘယ်လောက်ထိ convince ဖြစ်သွားမလဲဘယ်လောက်ထိသဘောပေါက်လက်ခံသွားနိုင်မယ်လို့ထင်ပါလက်ခံရတာ
တကယ်ပြောရမယ်ဆိုရင်တော့အာဆီယံကိုအနာသိန်းစစ်အုပ်စုကိုသူတို့ပြောတဲ့ဇာတ်ရည်ကဘာမှကျွန်တော်နိုင်ငံတကာအနေနဲ့convince ဖြစ်တာမဖြစ်တာအထက်ပေါ့နော်ယုံကြည်လက်ခံဖို့လက်မခံဖို့ဆိုတာအထက်သူတို့ကချိန်ဆွဲနေကြတာပဲဖြစ်ပါတယ်အာတကယ်တမ်းအာဆီယံအနေနဲ့လည်းပဲပဂရိမြေပြင်ပေါ်ကဖြစ်ပျက်တွေကိုကြည့်မယ်ဆိုခဲ့လို့ရှိရင်ဒါဘယ်နည်းနဲ့မှမြန်မာနိုင်ငံဟာတည်ငြိမ်နေတာမဟုတ်ဘူးဆိုတာသူတို့အသိပဲဖြစ်ပါတယ်အဲဒီလိုဖြစ်နေတဲ့ချိန်မျိုးမှာဆက်အာဏာရှင်တွေကနေပြီးတော့အာဆီယံကိုလက်ခံလိုက်တယ်ဆိုတာကနောက်ထပ်အချိန်ဘလောက်သူတို့ဝယ်လို့ရမလဲဆိုရဲကျိုးပန်းမှုပဲဖြစ်တယ်သူကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒါကတော့စစ်တပ်ဘက်ကပေါ့ပြည်သူလူထုဘက်ကအာဏာသိမ်းပြီးတဲ့နောက်ပြည်သူတွေရဲ့စံကျင်အုံကြောက်မှုဖြစ်လာပြီးတဲ့နောက်မှာ CRPH ဆိုတာဖွဲ့စည်းလာတယ်အဲဒီနောက်မှာအခုတဆင့်တက်ပြီးတော့ NUG မျိုးသားညီညွတ်ရေးအစိုးရကိုသူတို့ဖွဲ့စည်းလာကြပါတယ်ဆိုတော့ဒီအင်အားစုတွေဘက်ကတော့ဘယ်လောက်ထိရှေ့ကိုရွေးနေသလဲအဲ့ဒါကိုမမေ့ခင်မေးဖို့တခုလေးကြိုပြီးမေးချင်တာတချို့ကသုံးသပ်ကြတယ်ဒီအဖွဲ့တွေဟာပြည်သူကိုဥဆောင်နေရတဲ့ပြည်သူနောက်ကိုလိုက်နေတာဖြစ်တယ်လို့သုံးသပ်သူတို့ရှိပါတယ်။အဲ့ဒါပဲလို့မြင်ပါလဲ
။တကယ်လက်တွေ့ဖြစ်ရကိုကြည့်မယ်ဆိုရင်တော့ဒါလူမှုဥဆောင်တဲ့တိုက်ပွဲဖြစ်ပါတယ်။သူတစ်ဖြစ်တော့လူမှုထဲမှာမျိုးဆက်တည်ဖြစ်တဲ့ Gen Z တွေရဲ့ဥဆောင်မှုနောက်မှာ CDM တွေရဲ့ဥဆောင်မှုနောက်မှာဒီပြည်သူလွတ်တော်ကိုယ်စားလှယ်တွေကပါလာကြပြီးတော့ CRPH ဖွဲ့တယ်။နောက်ပြည်သူလူထုရဲ့တိုက်တွန်းတောင်းဆိုမှုကြောင့်ပဲ NUG ဆိုတာဖွဲ့ကြတယ်အဲ့တော့ PDF ဆိုတာဖွင့်ကြတာဖြစ်ပါတယ်။သမိုင်းမှာမကြုံဘူးတဲ့အမျိုးသားသွေးစီညီညီကြီးကျွန်တော်တို့တိုင်းရင်းသားညီကိုတွေအားလုံးကလည်းဒီတစ်ချိန်မှာတော့ဖြင့်စစ်တပ်အာဏာသိမ်းတာဟာအင်မတန်မှမှားယွင်းတဲ့အင်အားအနည်းဆုံးစစ်အာဏာရှင်ဖြစ်တဲ့တက်ကြွတဲ့ပြည်သူလူထုရဲ့ဆန့်ကျင်မှုအင်အားကလည်း CDM Gen Z အစပြည်သူ့လွတ်တော်ကိုယ်စားလှယ်တွေအဆုံးအကုန်လုံးပါကြတယ်။ဒါကြောင့်မို့လို့ဒီချိန်မှာတော့ဖြင့်ပူးပေါင်းဆောင်ရွက်မှုဟာအင်မတန်မှအားကောင်းတဲ့အတွက်မျိုးသားသွေးစည်းညီညွတ်ရေးအမြင်ဘက်ကချင့်ကပ်မယ်ပြည်သူလူထုရဲ့တက်ကြွမှုနဲ့ချင့်ကပ်မယ်မျိုးဆက်တစ်တည်းရဲ့ချက်တန်နဲ့တိုင်းပြည်အတွက်သူတို့အနာဂတ်အတွက်စွန့်လွှတ်ရတဲ့တတိတည်းနဲ့ချင့်ကပ်မယ်ဆိုရင်တော့စုဖွဲ့မှုအရာကိုဖြစ်ပေါ်နေတဲ့အနေအထားအရာကိုစစ်အာဏာရှင်ဆန့်ကျင်ရင်အာစုဘက်ကတော့တစုံတရာအတိုင်းအတာအချင်းအရွေ့ရှိတယ်လို့ပြောလို့ရမှာသို့တော်လည်းပဲတကယ်လက်တွေ့အရာပြောခဲ့လို့ရှိရင်တော့ဒီနေ့အဓိကကြတာကတော့အဲ့ဒီအစိုးရများCRPH နိုင်ငံရေးခေါင်းဆောင်များရဲ့စွန့်ရီတက်တီဘလောက်ရှိတယ်လဲဆိုတဲ့အပေါ်မှာမူပြတယ်လို့ပြောချင်ပါတယ်ခင
်ဗျကျွန်တော်ဒီမှာနှစ်ခုမိတ်ချင်ပါတယ်သူတို့ရဲ့ခေါင်းဆောင်စွန့်ရီတက်တီဆိုတာကိုတော့ကျွန်တော်မှမေးရမေးဖို့ပြမပြောပြစေပြည်သူလူထုဟာအနာသိမှုကိုလုံးဝဆန့်ကျင်တယ်သူတို့ကဆက်ပြီးတော့လုပ်ကြဆိုတာမှန်ပါတယ်ဒါပေမဲ့အခုခါမှာ၃လ၅လဖြစ်လာတဲ့အခါပြည်သူရဲ့ဒုက္ခကလည်းအင်မတန်ကြီးမားပါတယ်ဒီတော်လန်ရေးအင်အားစုပူပြီးတက်ကြွတဲ့သူရဲ့ဥဆောင်မှုနောက်ကိုပြည်သူတွေဟာတချို့ဒရွတ်တိုက်လိုက်ပါလာရတဲ့သဘောတွေ့ရပါတယ်အခုပညာရေးကျန်းမာရေးစီးပွားရေးချွတ်ထွန်ကြလာတယ်ဖြစ်တော့ပြည်သူတွေရဲ့ခံနိုင်ရည်ကဘလောက်တာရှည်ခံမလဲဆိုတာလည်းစဉ်းစားကြရဖြစ်မယ်ထင်ပါတယ်ဒီကိစ္စ
မှန်ပါတယ်လက်တွေ့အရတော့တော်လိုင်းတရဆိုတာလွယ်လွယ်ကူကူနဲ့မရနိုင်ပါဘူးပြည်သူလူထုကဘုကြောင့်အောင်ဆန်းပြောကြလို့ပြောမယ်ဆိုရင်ငတ်ချင်ငတ်မယ်ပြတ်ချင်ပြတ်မယ်သိချင်သိမယ်ရချင်မှလည်းရမယ်အဲ့ဒါအကျွန်တော်အားလုံးရဲ့ဘလောက်စူးစီးတယ်လဲဘလောက်ကြည်တခင်စိတ်သက်ကြီးမြန်မာတယ်ဘလောက်ကြီးစွန့်လွန်အနေနာခံနိုင်စွာရှိကြလဲဆိုတဲ့ပုံမှာပဲမူတည်တယ်လို့ပြောကြပါတယ်ခင်ဗျ
။နောက်ကျွန်တော်ခုနပြောရဲမိကုံကတော့ခေါင်းဆောင်မှုအပိုင်းဥပိုလ်ရတင်းတို့ကိုယ်တိုင်တစ်ချိန်က88နောက်ပိုင်းမှာစူရာဖွဲ့ပြီးတော့စစ်အာဏာရှင်စနစ်ကိုတိုက်ခိုက်ဖို့ထုတ်ချဖို့ကြိုးပမ်းခဲ့တဲ့ပုံစံတွေဖြစ်ပါတယ်။အဲ့ဒီလှုပ်ရှားမှုကိုပြန်ကြည့်မယ်ဆိုရင်ဒါနောက်ကြောင်းပြန်ပြီးလှည့်ပြီးပြန်ကြည့်လိုက်မယ်ဆိုရင်ငါတို့ဟာဒါကိုလုတ်ခိုင်းရင်တော့ကောင်းသားပဲ။ငါတို့ပြည်နိုင်ငံရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေလည်းအများအန်ဒီလူမျိုးကိုအမိခံပါတယ်။ဆိုတော့ဥပိုလ်ဟာတင်းတို့ကိုလည်းကျွန်တော်မေးချင်ပါတယ်။အဲ့လိုပြန်ကြည့်ရင်ဘာလေးလုတ်ခိုင်းရင်ပူကောင်းမိမ့်မယ်ဆိုရဲအတွင်းမျိုးရှိပါလား။အဲ့ဒီအတွင်းမျိုးနဲ့အခုလုတ်နေရဲ CRPH NUG တို့ကိုဘယ်လိုများအကြံပေးချင်ပါလဲခင်ဗျာ
ကျောင်းမှာဆိုရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့မြတ်ကိုကျွန်တော်တို့ဘယ်တော့မှနောင်တမရကြပါဘူးခင်ဗျာကျွန်တော်တို့တိုင်းပြည်အတွက်အဲ့ဒီအချင်းအချင်းအဲ့ဒီအချိန်မှာဒီနေ့ခေတ်လို့တက်ကြွထက်တန်တဲ့လူတို့လှုပ်ရှားမှုမရှိပါဘူးအဲ့တော့ပြီးတော့ကျွန်တော်တို့နောက်တစ်ချက်ပြောချင်တာကတော့အဲ့ဒီအချိန်ကကျွန်တော်ဦးတည်ကြိုးပမ်းမှုဟာစစ်တပ်ကိုဖြုတ်ချရေးမဟုတ်ပါဘူးကျွန်တော်တို့တို ဲ့ဒီမိုကရေစီအားစုတွေကကိုယ်စားလှယ်ခေါင်းဆောင်တွေရဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးခြင်းအဖြစ်မှန်ကန်တဲ့အမျိုးသားသွေးစည်းညီညွတ်ရေးအဖြစ်ကိုရနိုင်တယ်လို့ယုံကြည်ပြီးတော့ကမ္ဘာ့ကုလသမဂ္ဂထွေထွေညီလာခံအထိကျွန်တော်ဥတီကြိုးပမ်းခဲ့ကြတာပြောချင်တာကတော့ဒီနေ့တိုက်ပွဲရဲ့ဥတီချက်နဲ့ကျွန်တော်ဆောင်ရွက်ခဲ့တဲ့ NCGUB ရဲ့ဥတီချက်နဲ့ဟာလုံးဝကွာခြားပါတယ်ဒီကနေ့ကတော့တစ်ဖက်ကိုတစ်ဖက်အကြမ်းဖက်အုပ်စုတွေနဲ့သတ်မှတ်ထားတော့ကကျွန်တော်တော်လှန်ရေးတရက်အနေနဲ့ဆင်နွှဲမှာအောင်ပွဲကိုမြင်နိုင်မဲ့အနေထားလို့ပြောကြပါလိမ့်မယ်
တော့ဥပ္ပိုလ်အဲ့ဒီကသုံးဝင်းဆိုင်တည်ဆုံဆွေးနွေးပြီးတော့အစ်မှန်တဲ့အမျိုးသားပြန်လဲတင်မြေရေးအတွက်ကြိုးပမ်းကြရတဲ့ဆိုရကိစ္စဟာမအောင်မြင်ခဲ့ဘူးလို့ပြောမှာဖြစ်ပါတယ်ဒီနေ့ပြန်ကြည့်ရင်အဲ့ဒီကအောင်မြင်ခဲ့ရင်ဒီပွဲလဲပေါ်လာစရာမရှိဘူးခင်ဗျအဲ့တော့အဲ့လိုကိစ္စမအောင်မြင်ခဲ့ရတဲ့အကြောင်းကိုလည်းပြန်ပြီးတော့မသုံးသပ်ဘူးခင်ဗ
ျသုံးသပ်ပါတယ်ခင်ဗျခုနကကျွန်တော်ပြောတဲ့အချက်မှာတစ်ချက်ပါပါတယ်ဒါကတော့ဒီဒီမိုကရေစီလှုပ်ရှားမှုနဲ့ပြုပြင်ပြောင်းလဲရေးကြိုးပမ်းတဲ့လှုပ်ရှားမှုတိုင်းမှာအင်မတန်မှအစွမ်းအားပြည့်တဲ့လူလူထောက်ခံလှုပ်ရှားမှုလိုအပ်ပါတယ်။အဲ့ဒီအချိန်ကာလပြန်ကြည့်မယ်ဆိုရင်1990ပြည့်နှစ်မှာစစ်အာဏာရှင်တွေကပို့ပြီးတော့တာစီရတဲ့အနေအထားရှိတယ်။နိုင်ငံရေးအင်အားစုတွေကလည်းပဲအင်မတန်အားနေတယ်။ရွေးကောက်ပွဲကိုလည်းပါတီတခုတည်းကအပြတ်သတ်နိုင်ထားတယ်၊တန်တဲ့ပါတီတွေကရှုံးကြတယ်။နောက်တိုင်းရင်းသားအင်အားစုတွေနေနဲ့လည်းဒီနေ့လိုဖက်ဒရယ်ဒီမိုကရေစီနဲ့ပတ်သက်လို့ထက်ထက်တန်တန်ပူးပေါင်းဆောင်ရွက်ဖို့အနေအထားကိုမရှိခဲ့ကြဘူးလို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ကြပါတယ်။အဲတော့ဒီလူလူတို့ထောက်ခံမှုမရှိသလိုနိုင်ငံတကာမှာလည်းခုလိုဤပညာအရကိုဒီခေတ်တည်ပြောင်းလာတာနဲ့အများနိုင်ငံတကာရဲ့သိရှိမှုပေါ့နော် awareness ကလည်းအင်တန်ကွာခဲ့ပါတယ်။အဲလိုအခြေအနေတွေကကျွန်တော်တို့ဟာဖြစ်တဲ့လမ်းကြောင်းကိုရွေးချယ်ဆောင်ရွက်တဲ့အခါမှာအဓိကပြစ်ပုံချတာမျိုးမဟုတ်ဘဲနဲ့ပဂရိအဖြစ်မှန်ကိုပြောရမယ်ဆိုရင်တော့စစ်အာဏာရှင်တွေရဲ့ဒီလူလူတို့နဲ့တစားတစားတွေနေခြင်းနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့တိုင်းပြည်ချစ်စိတ်မျိုးချစ်စိတ်တကင်းမဲ့မှုကြောင့်ကြရှုံးနေတယ်လို့ပဲပြောရမှာခင်ဗျ။ဟု
တ်ကဲ့အဲတော့တိုင်းရင်းသားအရင်နဲ့ပတ်သက်ပြီးတော့မိစရာတစ်ခုကြံပါသေးရဲ့အဲ့ဒါကတော့အခု CRPH NUG တို့ကတော့စစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးတိုင်းရင်းသားတွေကိုပုံမပြီးတော့လိုက်လျောလာတဲ့သဘောမျိုးတွေ့ရပါတယ် NLD အစိုးရနဲ့နှိုင်းချင်မယ်ဆိုရင် NLD အစိုးရလက်ထက်က NLD ခေါင်းဆောင်တချို့တိုင်းရင်းသားကိုယ်စားလှယ်နဲ့တွားတွေ့တဲ့နေရာမှာကျွန်တော်ကတိုင်းရင်းသားပါတီလိုမသတ်မှတ်ဘူးဒေသခံပါတီလိုပဲသတ်မှတ်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော် NLD မှာရှိတဲ့တိုင်းရင်းသားတွေကအများကြီးဖြစ်နေတယ်။ဘာညာပြောတာဥပ္ပိုလ်လည်းပဲကြားမိခြင်းပဲထင်ပါတယ်။ဆိုတော့အခုအဖွဲ့အစည်းတွေကတိုင်းရင်းသားတွေပေါ်မှာသဘောထား NLD ရဲ့သဘောထားနဲ့အတော်လေးကွာဟလာတယ်ပို့ပြီးတော့ရှေ့ရောက်လာတယ်လို့သုံးသပ်ကြပါတယ်။ဆိုတော့ NLD ရဲ့ဥဆောင်မှုအခန့်ကဏ္ဍကဟောရှိကိုဘယ်လိုရှိရနိုင်လို့ထင်ပါလဲ။မိမိန်သွားနိုင်ပါသလား။စီရန်ကတက်ပြီးခေါင်းဆောင်ဖြစ်လာအောင်မယ်လို့ထင်ပါလား။
ဒါကတော့နှစ်ဖက်မှာမှုတည်ပါတယ်ခင်ဗျ။တစ်ဖက်ကတော့ကျွန်တော်တို့ပြည်သူလူထုရဲ့အမျိုးသားနိုင်ငံရေးအသိစိတ်ဓာတ်ဖွံ့ဖြိုးတိုးတက်မှုပါ။အမှန်ကအမှန်တိုင်းမြင်ရတဲ့တက်တီပြီးတော့ constructive criticism လို့ခေါ်တဲ့ကျွန်တော်အပြုသဘောဆောင်ပြီးတော့အမှန်ကန်ကန်ဝေဖန်သုံးသပ်ရှင်းကျင်တတ်တဲ့အသိတရားတွေလူထုမှာဘယ်လောက်ထိရှိတယ်လဲ။ခုကတော့ဦးကျော်စံကပြောသလိုပါပဲ။ကျွန်တော်အင်မတန်မှအားကောင်းတဲ့နိုင်ငံရေးအသိမြင့်ဖွံ့ဖြိုးတိုးတက်မှုတွေတိုင်းသားညီကိုတွေပေါ်မှာမှားခဲ့တဲ့အမြင်တွေမှားခဲ့တဲ့အသည့်တွေကိုပြန်တောင်းပန်နေတာတွေကျွန်တော်ဒီနေ့လက်တွေ့ချက်ချက်ပူပေါင်းဆောင်ရွက်မှုတွေဟာအင်တာအားကောင်းတဲ့တိုးတက်ဖြစ်ပေါ်မှုတွေဆိုကျွန်တော်သုံးသပ်ကြမှာဖြစ်ပါတယ် NLD အနေနဲ့ကတော့ဖြတ်တန်းခဲ့တဲ့အမှားတွေကိုမှန်မှန်ကန်ကန်သုံးသပ်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်များဟာပါတီကြီးဝါဒအကျင့်သုံးမှုနဲ့ငါတို့ပါတီနိုင်ရင်ငါတို့ကြိုက်တာလုပ်မယ်ဆိုတဲ့စိတ်ဓာတ်မျိုးတွေဆွတ်လွတ်ဖို့လိုပါတယ်တိုင်းရင်းသားတွေဒီနေ့တောင်းဆိုတဲ့စစ်မှန်တဲ့ federalism ဆိုတာကိုကိုကိုတိုင်ကယုံယုံကြည်ကြည်လက်ခံပြီးတော့အဲ့ဒါအောင်မြင်မှုဆိုရင်လိုအပ်တဲ့ပြင်ဆင်ပြောင်းလဲမှုအသစ်တွေကိုလှုပ်သွားဖို့လိုအပ်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ပါတီကြီးဝါဒကိုလည်းမစွန့်လွှတ်ဘူး။လူမျိုးကြီးဝါဒကိုလည်းပဲမစွန့်လွှတ်ချင်ဘူး။ပြီးတော့ပြတ်သားတဲ့နိုင်ငံရေးဥဆောင်မှုနဲ့မျိုးသားရေးဥဆောင်မှုကိုလည်းမပေးနိုင်ဘူးဆိုရင်တော့ဒီကနေ့လူတို့ကတော့လက်ခံမှာမဟုတ်ဘူးလို့ပဲပြောချင်ပါတယ်ခင်ဗျာ။
ချွတ်စံတော်ရဲ့မြမရေလူမဲ့ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
2020ယောဘဖလာဘောလုံးပွဲကိုတော့ဇွန်လ17ရက်နေ့ကစတင်လိုက်ပါပြီ။ယောဘတလောကမြို့ကြီး17မြို့မှာခွဲပြီးကျင်းပခဲ့ကြတာဖြစ်ပြီးတော့အဖွဲ့ပွဲတွေအဖြစ်နဲ့အီတလီနိုင်ငံယောမမြို့ကအိုလံပစ်ခွင့်ကြီးမှာအီတလီနဲ့တူရကီကိုကစားခဲ့ကြပြီးတော့ဒီပွဲမှာတော့အီတလီက3ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါပေမဲ့ဒီနေ့ယူရိုပြိုင်ပွဲဆဆခြင်းမှာပဲပြိုင်ပွဲတစ်ခုလုံးဝသာမကကဘာတဝမ်းကကြည့်နေတဲ့ပရိသတ်တွေကိုပါလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတာကတော့အနည်းငယ်ကစားတဲ့ဒန်မတ်နဲ့ဖင်လန်တို့ပွဲမှာပွဲချိန်42မိနစ်မှာဒန်မတ်ကွင်းထဲလူခရစ်စတီးယန်အဲရစ်ဆန်ရုတ်တရက်နှလုံးရက်ပြီးတော့ခွင်းထဲမှာလဲကျသွားခဲ့တာပါကွင်းတွင်းမှာရှိတဲ့ဆေးဖွဲ့အမြန်ရောက်လာပြီးတော့အရေးပေါ်အသက်ငယ်နည်းနဲ့ကုသမှုတွေလုပ်ခဲ့ကြပါတယ်ချိန်တန်းကြာအရေးပေါ်ကုသမှုတွေလုပ်ခဲ့ပြီးတဲ့နောက်အဲရစ်ဆန်ဟာပြန်သတိရလာခဲ့ပြီးတော့သူ့ကိုလည်းဆေးရုံပို့ခဲ့ရပါတယ်ဆေးရုံရောက်ပြီးတဲ့နောက်မှာတော့သူ့ရဲ့အခြေအနေဟာပြန်တည်ငြိမ်လာခဲ့ပြီးတော့အသက်ဘေးကနေလွတ်မြောက်သွားခဲ့ပါတယ်ခရစ်စတီးယန်အဲရစ်ဆန်ကုလိုဖြစ်ခဲ့ရတဲ့ပတ်သက်ပြီးတော့2012တုန်းကအဖေဖလာဘောလုံးပွဲမှာလဲကျပြီးတော့88မိနစ်ကြာနှလုံးရက်သွားခဲ့တဲ့ဖရီးဖွန်ဘော့ကလည်းအဲရစ်ဆန်ဖြစ်တာကိုကြည့်ပြီးတော့သူ့အနေနဲ့မျက်ရည်ချမိတယ်လို့ပြောပါတယ်
။ The most important thing is that if he's made that recovery in terms of speaking and that's the positive news.
အရေးကြီးဆုံးကတော့သူပြန်ပြီးကောင်းလာတာပါ။ဒါကသတင်းကောင်းပါ။ဒါပေမဲ့တော်တော်တော့မလွယ်တာပါ။ကျွန်တော်အိမ်ကနေကြည့်နေရင်မျက်ရည်ဝဲနေနေတယ်။ပြီးတော့သူ့ကိုလည်းပြန်ကောင်းလာအောင်ဆူတောင်းပေးနေမိတယ်။ဒါပေမဲ့ဘေးမှာတခြားလူတွေလည်းရှိနေတော့ကို့ဖတ်သားကိုထိန်းနေရတယ်။ရင်ထဲမှာတော့တကယ်ကိုမကောင်းပါဘူး။အခုသတင်းတွေမှာကြည့်ရတာတော့သူပြန်ကောင်းလာနေပြီဆိုတာတွေ့ရတယ်။ဒါကအကောင်းဆုံးသတင်းပါ
။ဒီဖြစ်ဖြစ်ကြောင့်ဘောလုံးလောကသားတွေနဲ့ပရိသတ်တွေကြားဝင်နေတုန်လှုပ်တာတွေဖြစ်ခဲ့ကြပါမယ်။အားလုံးကတော့အဲရစ်ဆန်အမြန်ဆုံးပုံမှန်တိုင်းပြန်ကောင်းလာဖို့ကိုဆူတောင်းကြကြပါရစေ။အဲရစ်ဆန်ကိုရိုင်းကလည်းသူနေပြန်ကောင်းလာဖို့အတွက်ကဘာတဝမ်းကဆူတောင်းပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ကြောင်းနဲ့သူနေပြန်ကောင်းလာပြီဖြစ်ပြီးတော့အခုအချိန်နေရဆေးဥမှာနောက်ထပ်ဆစ်ဆေးစရာတွေရှိနေသေးမယ်သူပြန်နေကောင်းနေပြီဖြစ်ပြီးတော့ကြံပွဲစဉ်တွေအတွက်ဒိမတ်အသင်းကိုအားပေးသွားမယ်လို့လည်းဂျွန်ဆန်၅ရက်နေ့ကသူ့ရဲ့လူမှုကွန်ရက်ကနေတဆင့်ပြောထားပါတယ်အဲ့ဒီကပွဲကိုပြန်ကစားရမှာတော့ဖင်လန်ကဒိမတ်ကိုတကူးကူးမရှိနဲ့နိုင်သွားခဲ့ပါတယ်အကြောပွဲစဉ်တွေမှာတော့ဘယ်လ်ဂျီယံကရုရှားကို3ဂိုးကိုမရှိနဲ့နိုင်ပြီးအင်္ဂလန်ကခရိုအေးရှားကို2ဂိုးကိုမရှိနယ်သာလန်ကယူကရိန်းကို3ဂိုးနဲ့ဂိုးဩစတြေးလျကမြောက်ပိုင်းမက္ဆီဒိုနီးယားကို3ဂိုးတဂိုးဆိုဗာကီးယားကပိုလန်ကို2ဂိုးတဂိုးချက်ကစကော့တလန်ကို2ဂိုးကိုမရှိနဲ့နိုင်ပြီးစပိန်နဲ့ဆွီဒင်ကတော့ဂိုးမရှိသေးကြတော့ပါပဲခရိုအေးရှားအသင်းကိုနိုင်လိုက်တာဟာအင်္ဂလန်အသင်းအနေနဲ့ယူရိုပြိုင်ပွဲတက်တန်းတစ်လျှောက်မှာဖွင့်ပွဲစဉ်ကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးအင်္ဂလန်နီးပြားဂါရက်သ်ဆော့ဂိတ်ကတော့
Well it feels great to have been able to send the fans home happy and to have fans up
အင်္ဂလန်ပြည်သူတွေပြောင်းလုပ်ပြီးနိုင်ခဲ့တဲ့အတွက်ဝမ်းသာပါတယ်ဒါကသိကောင်းပါတယ်ပွဲအနေနဲ့ပြောရရင်တော့ကျွန်တော်တို့ပွဲနဲ့ခက်မြန်းမြန်းပဲအသားကျသွားတဲ့အတွက်ကျေနပ်ပါတယ်တချို့လူငယ်ကစားသမားတွေနိုင်ငံကပွဲစဉ်မှာအတွေ့အကြုံမရှိတဲ့သူတွေနောက်ပြီးဒီပွဲကပြိုင်ပွဲအသင်းဟာအသင်းကောင်းတစ်သင်းဖြစ်ုံနဲ့မဟုတ်ဘူးတိုင်ပွဲကြီးလည်းဖြစ်တယ်၊ရာသီဥတုကလည်းပူတယ်။အချိန်ကြီးအားလုံးကတော့အစိတ်လိုချစရာအချိန်ကြီးပေါ့။ဒါပေမဲ့လည်းသူတို့တီတီငင်ငင်နဲ့ဘာမှမဖြစ်ခဲ့သေး၊ကောင်းကောင်းကစားနိုင်ခဲ့ပါလေ
။ယူရိုပြိုင်ပွဲတွေစတင်လိုက်တဲ့ချိန်ထဲမှာပဲတစ်ဖက်မှာလည်းကိုပါအမေရိကဖလာဘောလုံးပွဲတွေကိုဇွန်လ13ရက်နေ့တနင်္ဂနွေနေ့ကဘရာဇီးလ်နိုင်ငံမှာစတင်လိုက်ပါတယ်။ဘောရဖြစ်တဲ့အုပ်စုဘီကအိရှင်ဘရာဇီးလ်နဲ့ဗင်နီဇွဲလာတို့ကစားကြတာမှာဘရာဇီးလ်က3ဂိုးကိုမရှိနဲ့နိုင်တော့ပါတယ်ဘရာဇီးလ်အတွက်ဂိုးတွေကတော့မာကီညိုစ်နေမောနဲ့ဂါဘရီယယ်တို့ကသွင်းခဲ့တာပါဒီအုပ်စုကကိုလံဘီယာနဲ့အီကွေဒေါပွဲမှာတော့ကိုလံဘီယာက2ဂိုးကိုမရှိနဲ့နိုင်ပါတယ်ဒုတိယနေ့ကတော့အုပ်စု A ကနာမည်ကြီးအာဂျင်တီးနားနဲ့ချီလီပါရာဂွေးနဲ့ဘိုလီးဗီးယားတို့ကစားခဲ့ကြပြီးတော့အာဂျင်တီးနားနဲ့ချီလီတို့တကူးစီသီချတော့ပါတယ်အာဂျင်တီးနားအတွက်ဂိုးကတော့မက်ဆီကဖရီးကစားနေတစ်ဆင့်လာလာပါပါကန်သွင်းခဲ့တာဖြစ်ပြီးချီလီအတွက်ခြေပါဂိုးကတော့ပယ်နယ်တီကပြန်ထွက်လာတဲ့ဘောလုံးကိုတိုက်စစ်မှုဗာဂတ်စ်ကသွင်းယူခဲ့တာပါအာဂျင်တီးနားနဲ့ချီလီပွဲမတိုင်ခင်မှာတော့ကိုပါအမေရိကပြိုင်ပွဲကနေပြီးခဲ့တဲ့နိုမာလာကကွယ်လွန်သွားခဲ့တဲ့အာဂျင်တီးနားနိုင်ငံရဲ့ကဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ ဒီနေ့ Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ဒီနေ့မှာတော့အမျိုးသမီးဘက်မှမျောလင့်မဲ့အမျိုးသမီးချန်ပီယံတစ်တယောက်ထွက်ပေါ်လာခဲ့ပါတယ်။အမျိုးသမီးဖိုင်နယ်ကိုစနေနေ့ကကစားကြတာမှာချိတ်နိုင်ငံက Krejci Kovac နဲ့ရုရှားက Pavlo Chenkova တို့ပိုလူခဲ့ကြပြီးတော့ Krejci Kovac က 6-6 6-4 နဲ့နိုင်ပြီးတော့ဒီနေ့ Open အမျိုးသမီးတူချင်းပြိုင်ပွဲကိုပထမဆုံးချိန်ဘိုးဆွဲသွားခဲ့ပါတယ်။ဒါပြန်သူဟာတနင်္ဂနွေနေ့ကကစားတဲ့အမျိုးသမီးနဲ့ရောက်တွဲပွဲမှာလဲကာတာရီနာစနီယာကိုဘနဲ့တွဲပြီးတော့အနိုင်ရသွားတာကြောင့်ခွိုင်ချီကိုဘဟာဒီနေ့မှာတော့အမျိုးသမီးတူးချင်းမှာရောနှစ်ယောက်တွဲမှာရောချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာအမျိုးသားဘက်မှာတော့ကမ္ဘာအဆင့်နဲ့နိုဗာက်ဂျိုကိုဗစ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အမျိုးသားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာအဆင့်နဲ့ဂျိုကိုဗစ်နဲ့ဂရိစ်ကစစ်စစ်ပတ်တို့ဘောလူခဲ့ကြတာပါဂျိုကိုဗစ်ရှာစီးဖိုင်နယ်မှာနဒါကိုနိုင်ခဲ့တဲ့အတွက်ဖိုင်နယ်မှာဘိုးဆွဲဖို့ပူရီပန်းစားခဲ့ပေမဲ့ပထမနှစ်ပွဲကိုစစ်စစ်ဘတ်က6-6နဲ့နိုင်ပြီးနောက်ပွဲရက်နဲ့ဥဆောင်နေခဲ့တာပါဒါပေမဲ့တတိယပွဲနဲ့သတုထပွဲတွေကိုဂျိုကိုဗစ်က6-3 6နဲ့ပြန်နိုင်ပြီးနောက်ဆုံးပွဲကိုလည်း6-4နဲ့နိုင်လိုက်တာကြောင့်ဂျိုကိုဗစ်ရှာပြင်သစ် Open ကိုဘိုးဆွဲသွားခဲ့ပါတယ်ဒါဟာဂျိုကိုဗစ်အတွက်တော့ပြင်သစ် Open ကိုဒုတိယကြိမ်ဘိုးဆွဲတာဖြစ်ပြီးတော့ Grand Slam Champions 2ကိုလည်း19ကြိမ်မြောက်ဘိုးဆွဲသွားတာဖြစ်ပါတယ်ဒီဘက်ပြီးမှာတော့ဂျိုကိုဗစ်ရှာကွင်းထဲမှာလာကြည့်တဲ့လူငယ်တယောက်ကိုသူ့ရဲ့တင်းနစ်ရက်ကက်ကိုပေးခဲ့ပါတယ်။အဲ့လိုပေးတာဟာဒီလူငယ်လေးဟာသူ့ကိုအားပေးနေုံနဲ့မဟုတ်ပဲသူရှုံးနေတဲ့အချိန်မှာဘာလုပ်သင့်လဲဘယ်လိုကစားသင့်လဲဆိုပြီးတော့ပွဲကြည့်စင်ပေါ်ကနေတစ်ချိန်လုံးသူ့ကိုညွန်ကြားနေတာကြောင့်ကျေးဇူးတင်တဲ့အနေနဲ့ပေးခဲ့တာဖြစ်တယ်ဆိုပြီးတော့ဂျိုကိုဗစ်ကပြောပါတယ်။ဂျိုကိုဗစ်ကဒီပွဲနိုင်လိုက်တာကြောင့်လာမယ့်ဝင်းဘောဒန်ပြိုင်ပွဲမှာလည်းဘူဆွဲဖို့ရည်မှန်းစားနေပါတယ်။တကယ်လို့အဲ့ဒီပွဲမှာသာအနိုင်ရခဲ့ရင်တော့သူဟာဖက်ဒရယ်နဲ့နဒါလ်တို့ရဲ့စံချိန်ကိုလိုက်မိသွားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရနိုင်အားကစားသတင်းလောက်ကိုနားဆင်ကြရပြီးတော့အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကော်မတီအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ပြည်နယ်ဒေသချို့မှာမတိမငြိမ်ဖြစ်နေခြင်းမြို့ကြီးတွေမှာလည်းစစ်ကောင်စီကခံထားတဲ့အုပ်စုရတာဝန်ရှိသူတချို့ကိုလုကြံတတ်ဖြတ်တာတွေပိုဖြစ်လာနေပါတယ်။ရန်ကုန်လှိုင်တရာမြို့နယ်ကရက်ကွက်အုပ်ချုပ်ရေးမှူးတယောက်ဒီကနေ့မနက်ပိုင်းမှာတနက်နက်ပြစ်တက်ခံခဲ့ရပါတယ်။ကြောက်တမ်းမြို့မှာလည်းစစ်ကောင်စီကခံထားတဲ့မြို့နယ်ပညာရေးမှူးတယောက်ဒီကနေ့ပဲတနက်နက်ပြစ်တက်ခံရပါတယ်။ဒီလုကြံမှုတွေရဲ့လက်သေးဖြစ်ဘယ်သူကမှလူသိရှင်ကြားထုတ်ပြန်ကြေညာတာမရှိသေးပါဘူး။အဲ့ဒီဆိုရတဲ့ကချင်းပြည်နယ်ဝန်ကြီးချုပ်ဖြစ်ခဲ့သူဆလိုင်းလျံလွယ်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တဲကိုနေဆက်ထွက်ကျော်တင်းဆောင်လာတယ်လို့အိန္ဒိယဒေလီမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဖမ်းဆီးမှုတွေကြောင့်အိန္ဒိယချင်းအိန္ဒိယနိုင်ငံနေဆက်မီဇိုရမ်ပြည်နယ်တဲကိုထပ်တီးတိတ်ဆောင်လာသူ1000နီးပါးရှိပြီးအဲ့ဒီအထက်မှာပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွတ်တော်အမတ်20ကျော်ပါတဲ့ကြောင်းအိန္ဒိယ NDTV သတင်းမှာဖော်ပြထားပါတယ်။လူညာဒုက္ခတွေရဲ့နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်တွေကိုအာမခံမှုလိုသလိုသူတို့အပေါ်မယုံနိုင်အောင်ဆိုးရွားတဲ့အကြံဖတ်မှုတွေကျူးလွန်ခံရတာမျိုးကကာကွယ်ပေးရလိမ့်မယ်လို့ကုလသမဂ္ဂဒုတိယညီလာခံရဲ့တဘာပတိဖိုဂန်ဘိုဇီယာကမနေ့ကအွန်လိုင်းကကျင်းပတဲ့လူညာအရေးနိုင်ငံတကာတာဝန်မှန်တွေအစီအမံဆွေးနွေးပွဲမှာပြောသွားပါတယ်။လာမယ့်တောက်ကြနေ့မှာတော့ကုလသမဂ္ဂဒုတိယညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုမဲခွဲဖို့ရှိသလိုကုလသမဂ္ဂဒွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာကလည်းမြန်မာအရေးလူညာရေးကောင်စီမှတင်ပြဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းကုလသမဂ္ဂသတင်းရင်းမြစ်ရောက်ခွက်ကပြောပါရယ်စီးရေးကာလနောက်ပိုင်းမှာဆက်ဆံရေးအဆင့်အနိုင်ဆုံးရောက်နေတဲ့အမေရိကန်နဲ့ရုရှားနှစ်နိုင်ငံခေါင်းဆောင်တွေအခုကျွန်တော်တို့အစီအစဉ်ထုတ်လွှင့်နေချိန်ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံဆွေးနွေးပါရယ်ဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးနောက်ပိုင်းရုရှားသမ္မတနဲ့အခုသမိုင်းဝင်ဆွေးနွေးပွဲဟာပထမဆုံးအကြိမ်သူတို့နှစ်ဦးကြားလူကိုယ်တိုင်တွေ့ဆုံကြတာဖြစ်ပါရယ်ဒီဆွေးနွေးပွဲဟာ9နာရီပုံကျင်ကြာမယ်လို့ခန့်မှန်းကြပါရယ်ခင်ဗျာဗိုလ်ဒူးညအတွက်သတင်းချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကြတဲ့အစီအစဉ်တွေထုတ်လို့ရမှုကမတ်စုမမတမိုင်းအင်ဂျင်နီယာကဂျိုဂူဖြစ်ပါတယ်။ဖြေးမြမာပိုင်းရဲ့ဂျာတာဘီနီမနက်ဖက်အစီအစဉ်ကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 93ညလိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒိုင်လမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ view website burmese.vuenews.com နဲ့ Facebook စာမျက်နှာ VUE Burmese News မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။VUE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VUE သောရရှင်များနဲ့တကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကျော်ကျော်သိမ်းပါခင်ဗျာ။